Welcome to the Voice of America in Burmese.
Mingla ba shin 2019 ခုနှစ်စက်တင်ဘာလ22ရက်စနေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440.51 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါ။ရာသီဥတုပြောင်းလဲမှုအတွက်ကမ္ဘာတစ်လောက်မှာလူပေါင်းတန်းနဲ့ချီပြီးဆန္ဒပြလှုပ်ရှားနေကြပါတယ်။အီရန်ကဗဟိုဘဏ်ကိုအမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်လိုက်ပါပြီ။ထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်ဖို့အတွက်ညီနောင်မဟာမိတ်အဖွဲ့တွေကကြေညာချက်ထုတ်ပြန်ပေမဲ့တိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမတ်ခွာညိုရင်
ကောင်းပါပြီရှင်အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေကတော့မနေ့ကလွှတ်တော်မှာကာလုံရဲ့လုတ်ပိုင်ခွင့်ပိုရလာစေမဲ့ဥပဒေမူကြမ်းတရားတင်ခဲ့တာနဲ့ပတ်သက်လို့
နောက်ပြီးတော့တခါဒီရေးပေါ်ချင်းနေဒီမှာငိုကရှိပြီးသားကာလုံခေါ်ယူခွင့်ထက်ကိုပို့ပြီးတော့အခုတောင်းလာတဲ့ဥသာ
အာရှလူခွင့်ရေးရှေ့နေဦးမင်းလွင်ဦးရဲ့သဘောထားတုံ့တက်ချက်နဲ့အတူနားဆင်ကြရမှာဖြစ်ပါတယ်။ဥရောပသမ္မဂကနေဗြိတိန်နှုတ်ထွက်မှုဟာဥရောပနဲ့ဗြိတိန်ကိုသာမကကမ္ဘာကုန်သွယ်ရေးကိုပါထိခိုက်လာနိုင်ခြင်းရှိနေတဲ့အကြောင်းအင်ဒိုနီးရှားကတော်မီကြောင့်ဒေသတွင်းမလေးရှားစင်ကာပူနဲ့ထိုင်းနိုင်ငံတောင်ပိုင်းအထိမိခိုးမျိုးတွေဟာအန္တရာယ်ရှိနေတဲ့အခြေအနေတခါထိုင်းနိုင်ငံကဆက်ယုံတစ်ခုမှကရင်အမျိုးသမီးအလုပ်သမားတယောက်ကိုအရမပြုကျင့်ပြီးတပ်ဖို့ကြိုးစားခဲ့တဲ့ထိုင်းမျိုးသားတယောက်ထွက်ပြေးလွတ်မြောက်နေတဲ့အကြောင်းတွေနားဆင်ကြရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါမယ်ရှင
်။ဥရုယာသည်ဖြောက်ဖောက်ပြန်ပေါပြောင်းလဲမှုတိုက်ဖျက်ရေးအတွက်ကဘာတလောမှာဆန္ဒပြလှုပ်ရှားနေကြပြီးပါဝင်သူတန်းကြော်မယ်လို့ဆန္ဒပြရေးစီယုံလှုံ့ဆော်သူတွေကပြောပါတယ်။ဒါဟာလူသားတွေကြောင့်ကဘာကြီးပူနွေးလာတဲ့ဆိုရာကိုသိအောင်ပြောဆိုကြမယ်လူအများဆုံးပါဝင်တဲ့ဆန္ဒပြပွဲကြီးဖြစ်လာဖို့ရှိပါတယ်။အာရှဒေသတလောတောက်ကြနေကဆန္ဒပြပွဲတွေစတင်ရမှာចောင်းသားចောင်းသူအပါအဝင်လူပေါင်းတန်းနဲ့ချီပြီးလမ်းမတွေပေါ်ထွက်လာပြီးကုလသမဂ္ဂညီလာခံမှာရာသီဥတုဖောက်ပြန်မှုတိုက်ဖျက်ရေးကိုအလေးထားဖြေရှင်းဖို့တောင်းဆိုခဲ့ကြပါတယ်။အာဖရိကနဲ့ဥရောပတလောနိုင်ငံတွေမှာလည်းအလားတူဆန္ဒပြတောင်းဆိုတဲ့လူအုပ်ကြီးတွေတွေ့ရပါတယ်။ဩစတြေးလျနိုင်ငံတနိုင်ငံတည်းမှာရင်ကလေးလူကြီး3သိန်းကျော်ဆန္ဒပြပြီးဒေသအာဏာပိုင်တွေចောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကထောက်ခံကြတာပါ။နိုင်ငံတွင်းမိုးခေါင်ရေးကြီးတော်မီကြီးကျယ်လောင်တဲ့ပြင်နာမည်ကျော်တန်တာကြောက်တန်းကြီးပါအယောင်ပြောင်းခဲ့တဲ့အထိဥတုရာသီပြောင်းလဲမှုဒဏ်ခံရတာဖြစ်ပြီးအခုဆန္ဒပြမှုကဩစတြေးလျသမိုင်းမှာအထူးအဆုံးဆန္ဒပြတာလည်းဖြစ်ပါတယ်အာရှတိုက်တလောကဖိလစ်ပိုင်ဟောင်ကောင်နဲ့အိန္ဒိယမှာလည်းဆန္ဒပြကြပါတယ်အမေရိကန်ပြည်ထောင်စုမှာဆန္ဒပြမှုပေါင်း800ကျော်လုပ်မယ်လို့စီစဉ်သူတွေကပြောပါတယ်နယူးယောက်မှာအကြီးဆုံးဆန္ဒပြပွဲကိုကျင်းပမှာဖြစ်ပြီးအစိုးရကျောင်းပေါင်း1800လောက်ကကျောင်းသားတသန်းကျော်လောက်ကျောင်းမတက်ဖဲပါဝင်ဖို့ရှိပါတယ်တနင်္လာနေ့ကုလသမဂ္ဂဥရုယာသီပြောင်းလဲမှုဆန္ဒညီလာခံမှာကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကကမ္ဘာခေါင်းဆောင်တွေကိုသူတို့ရဲ့2015ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကိုပြည့်မီအောင်လုပ်ကြဖို့တိုက်တွန်းမှာဖြစ်ပါတယ်
American သမ္မတ Donald Trump ရဲ့နိုင်ငံရေးချားကောင်းဆောင်တူဦးကြားပြောကြားခဲ့တဲ့စကားတွေအပါအဝင် American သမ္မတရဲ့ပြောစကားတွေအပေါ်စိုးရိမ်မကင်းရှိတာကြောင့် American ထောက်လှမ်းရေးအကြီးအကဲစီအတွင်းသတင်းပေးတိုင်ကြားခဲ့သူဟာပါတီဆွဲရှိတဲ့သူဖြစ်ကြောင်းနဲ့သူဘာအမှားမှမလုပ်ခဲ့ကြောင်းသမ္မတ Trump ကတောက်ကြနေမှာကောက်ွယ်ပြောကြားခဲ့ရတယ်။အတွင်းသတင်းပေးသူရဲ့တိုင်ကြားချက်တွေကို American အစိုးရက American Congress ကိုအသိမပေးတာကြောင့်အတွင်းသတင်းဟာဘာအကြောင်းဖြစ်တယ်ဆိုတာမသိရသေးပေမဲ့စိုးရိမ်စရာကောင်းပြီးအ мян ဆုံးဖြတ်ဆောင်ရွက်ဖို့လိုတဲ့ကိစ္စဖြစ်တယ်လို့တော့ American အစိုးရထောက်လှမ်းရေးတိုင်ဝမ်ကပြောပါရယ်အတင်းတရင်ပေးဖွင့်ပြောခဲ့တဲ့ကိစ္စတွေမှာတချို့ကိစ္စတွေဟာယူကရိန်းနိုင်ငံနဲ့အဓိကပတ်သက်နေတယ်လို့ဒီကိစ္စနဲ့ယင်းဒီကြောင့်ဝင်သူတူကပြောပါရယ်ဒါပေမဲ့အဲ့ဒီပုဂ္ဂိုလ်ကသူ့အမိကိုတော့ဖော်ပြခွင့်မပေးခဲ့ပါဘူး
တိုက်ပွဲမှာဖမ်းဆီးရမိထားတဲ့ IS တိုက်ခိုက်ရေးတမားတွေကိုပြန်ပြီးခေါ်ယူဖို့အတွက်ဆက်ပြီးညှဉ်းဆုပ်နေမယ်ဆိုရင်ဥရောပကသူတို့လာရောက်ရာဌာနေနိုင်ငံတွေစီကိုပြန်ပြီးပို့မယ်လို့ American သမ္မတ Donald Trump ကထပ်ပြီးချိန်ချောက်လိုက်ပါတယ်။ကမ္ဘာကြီးမှာ IS အကြမ်းဖက်အဖွဲ့ပပျောက်ရေးအတွက် American ကအများဆုံးလှုပ်ပေးခဲ့တာဖြစ်ပြီးအခုချိန်ကတခြားနိုင်ငံတွေလှုပ်ဆောင်မှုအချိန်ကျပြီဖြစ်ကြောင်း Syria မှာထားတဲ့ American တပ်တွေရုတ်သိမ်းဖို့ဆက်ပြီးလှုပ်မယ်လို့သမ္မတကတောက်ချာနေမှာပြောပါတယ်။ဒီစစ်အကြမ်းသားတွေပြန်ခေါ်ဖို့ American ကပြောပေမဲ့ဒီနိုင်ငံတွေကပြန်မခေါ်တဲ့အတွက် ခုဒီချိန်မှာဒီအကျဉ်းသားတွေကိုသူတို့လာရောက်ရနိုင်ငံကနေဆက်တွေကိုတွားပို့ထားမယ်လို့သမ္မတ Trump ကဩစတြေးလျဝန်ကြီးချုပ် Scott Morrison နဲ့တွေ့ဆုံစဉ်သမ္မတအင်ဂျူမှာသတင်းတောက်တွေကိုပြောပါတယ်။သမ္မတ Trump ခုလိုပြောတာပထမဆုံးချိန်တော့မဟုတ်ပါဘူး။ February IS ချဆုံးတော့မယ်လို့သူ့ Twitter ရေးချိန်ကလည်းဒီ IS တိုက်ခိုက်ရေးသမားတွေပြန်ခေါ်ဖို့လက်တော်နေတဲ့ဥရောပမဟာမိတ်တွေကိုဝေဖန်ပါတယ်။ Syria မှာဖမ်းမိပြီးတရားရင်ဆိုင်နေရတဲ့ IS တိုက်ခိုက်ရေးသမားရှိရကျော်ရှိပြီးဒီလူတွေကိုပြန်ခေါ်ဖို့ Britain ပြင်သစ် Germany နဲ့တခြားဥရောပမဟာမိတ်နိုင်ငံတွေကိုပန်ချနေတာဖြစ်ပါတယ်။ Syria မြောက်ပိုင်းယာယီအချင်းစခန်းတွေမှာ SDF တပ်တွေထိန်းထားရသူက 2,000 ကျော်ရှိပြီးတော့ဒီစခန်းလုံခြုံရေးကလည်းစိုးရိမ်စရာဖြစ်နေတာပါ။
ဤရန်ဘိုဘန်ကိုပိတ်ဆို့ရေးရင်ပဲစီးရင်တဲ့ထက်သွင်းကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာကြေညာလိုက်တာကြောင်းအီရန်ပေါ်စီးပွားရေးရဖိအားပေးမှုထပ်မံတိုးမြင့်သွားခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ် Scott Morrison နဲ့ဖူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပိတ်ဆို့ရေးယူမှုတွေအောင်မြင်နေကြောင်းစီးရေးရအေးအေးယူဆောင်ရွက်မှုလည်းအလုပ်ဖြစ်နိုင်ပေမဲ့လို့ပိတ်ဆို့ရေးယူမှုဟာအနိုင်ရဖို့ကောင်းမွန်တဲ့နည်းလမ်းဖြစ်ကြောင်းပြောခဲ့ပါတယ်။ပြီးခဲ့တဲ့သတင်းဘက်က Saudi Arabia နိုင်ငံအတွင်းကရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာတွေတိုက်ခတ်ခံရခဲ့ပြီးအခုလိုပိတ်ဆို့ရေးယူမှုကိုချမှတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုအီရန်နိုင်ငံကလှုပ်ဆောင်ခဲ့တယ်လို့ American တာဝန်ရှိသူတွေကပြောထားခဲ့ပါတယ်။မာယွန်းရဲ့လောက်ရတေလို့ရင်သူတို့အတွက်အချိန်သိရှိမှာမဟုတ်ဘူးဆိုတော့အီရန်တို့တည်ကြောင်းလဲသမ္မတ Trump ကသတိပေးခဲ့ပါတယ်။နေရာရွေးပြတ်မှတ်ထားပြီးလေကြောင်းကတိုက်ခိုက်ရေး American တပ်ဖွဲ့တွေအရှိလေပိုင်းမှာတူးမြင့်ချထားရေးနဲ့အီရန်ရဲ့စီးပွားရေးကိုချိနဲ့အောင်လုပ်ရေးဆိုတဲ့အချက်တွေပါဝင်တဲ့ရွေးချယ်မှုတွေအထက်ကအခုလိုပိတ်ဆို့အရေးယူမှုကိုရွေးချယ်လုပ်ခဲ့တာလို့သမ္မတ Trump ကပြောပါတယ်။အီရန်နိုင်ငံကြီးဝန်ကြီးမိုဟာမက် ဂျာဗက်ဒ်ဇာရီဖ်ကတော့ American ဒါမှမဟုတ် Saudi တို့ကစီးရေးရတိုက်ခိုက်ရင်အီရန်အနေနဲ့အလုံးစုံစစ်ပွဲတရက်ဆင်နွှဲမှာဖြစ်တယ်လို့ကြာတာရင်းတွေကပြောခဲ့ပါတယ်ခင်ဗျာ
။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဒီနှစ်ကောင်းထိထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်ဆဲမယ်လို့တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကင်အဖွဲ့၃ဖွဲ့ကတောက်ကြနေမှာကြေညာပါတယ်။ AA ပအဝင်တအောင်ပလောင်ဖွဲ့ TNLA ကိုကံဖွဲ့ MNDA စတဲ့မြောက်ပိုင်းမဟာမိတ်၃ဖွဲ့က2019ဒီဇင်ဘာ31ရက်နေ့ဒီအပြစ်ရကြောင်းထပ်မံကြေညာတာပါ။ညီနောင်မဟာမိတ်ဖွဲ့၃ဖွဲ့သတင်းထုတ်ပြန်ကြမှာဒါဟာတမတော်ထိုးစစ်တွေရပ်တန့်မှုရည်ရွယ်သလိုအပြစ်ရရင်ညှိနှိုင်းနေတဲ့တော်တွင်ယုံကြည်မှုတည်ဆောက်ဖို့ရည်ရွယ်တယ်လို့ပြောပါတယ်။တမတော်ဘက်ကသူတို့လှုပ်ရှားတဲ့နေရာတွေမှာထိုးစစ်တွေထပ်မလုပ်ဖို့မျှော်လင့်ကြောင်းရခိုင်လက်နက်ကင်ဖွဲ့က VOA ကိုပြောပေမယ့်တမတော်ဘက်ကတော့သူတို့အနေနဲ့ဒီမှာနည်းမျိုးထင်ရှင်းလင်းမှုတွေဆက်လုပ်မယ်လို့ပြောပါတယ်။တမတော်ဘက်ကစစ်တမ်းကြီး၅ခုမှာအပြစ်ရကြောင်းကြေညာထားတာဖြစ်ပြီးခုလိုနှစ်ဖက်လုံးအပြစ်ရကြေညာနေပေမယ့်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွက်မှာတော့တိုက်ပွဲတွေကဆက်ပြီးတော့ဖြစ်ပွားနေကြပါ။ရခိုင်ပြည်နယ်ထဲမှာမြန်မာစစ်တပ်နဲ့ AA ဖွဲ့တို့တိုက်ပွဲဖြစ်တဲ့အခါမှာတိုက်ခိုက်မှုတွေပြစ်ခတ်တိုက်ခိုက်မှုတွေနေ့စဉ်လုံးလုံးဖြစ်ပွားနေပြီးရဲသားတွေလည်းထိခိုက်တေဆုံးမှုဖမ်းဆီးခံမှုစစ်ပေးတင်းရှောင်နေရမှုတွေပိုများလာပါတယ်တိုက်ပွဲတွေမှာလက်နက်ကြီးပြစ်ခတ်မှုတွေပိုပြီးများလာနေတယ်လို့စစ်ရှောင်ရွာသားတွေကပြောပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံအမျိုးသမီးနဲ့ကလေးသူငယ်ရေးရာဝန်ကြီးဖာဇီလာတူနက်ဆာအင်ဂျာရာကဘင်္ဂလားဒေ့ရှ်နိုင်ငံမှာခုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးတရတဟာယအဖွဲ့ဝင်နိုင်ငံတွေရဲ့ထောက်ခံမှုကိုတောင်းခံခဲ့ပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာ၄ရက်ကြာကျင်းပနေတဲ့၁၂ကြိမ်မြောက်တရတဟာယအဖွဲ့အစည်းအဝေးမှာမိန်ကွန်းပြောကြားစင်မှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးကတရတဟာယအဖွဲ့ဝင်တွေရဲ့ထောက်ခံမှုကိုအခုလိုတောင်းခံခဲ့တာပါ။ရင်ဂျာများနေရပြန်ရင်းနဲ့ဘဝအခြေအနေကောင်းမွန်ဖို့အရေးတနတ်တဟာယအဖွဲ့ဝင်နိုင်ငံတွေအနေနဲ့အရေးပါတဲ့အခမ်းအနားကပါဝင်နိုင်ကြောင်းလူတန်းကျော်ကိုနေရာချထားပေးရတာကြောင့်တနတ်တဟာယအဖွဲ့ဝင်နိုင်ငံတွေကြားထားရှိတဲ့စဉ်သက်မပြဖွံ့ဖြိုးတိုးတက်မှုပန်းတိုင်တွေ SDG ကိုဘင်္ဂလားဒေ့ရှ်နိုင်ငံရရှိဖို့မဖြစ်နိုင်ကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံအစိုးရကရင်ဂျာ၃နှုန်းကိုလက်ခံခြင်းမရှိပါဘူးစက်တင်ဘာ18ရက်ကနေ20ရက်နေ့အထိကျင်းပနေတဲ့တနတ်တဟာယအဖွဲ့နှစ်ပတ်လည်ညီလာခံကိုတနတ်တဟာယအဖွဲ့ဝင်53နိုင်ငံကကိုယ်စားလှယ်တွေတက်ရောက်နေကြဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကစိုက်ဘူရီထွက်ကုန်တွေကိုတရုတ်ဘက်ကဝယ်ယူတာနဲ့တင်မလုံလောက်သေးပဲတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်အပြည့်အဝလိုချင်တယ်လို့ American Tamara Donald Trump ga taw ja ni ma pyo ja lai ba de. American ne ti kong twei san ya thait tan swin nu bwe ri Washington DC myo ro ma naw ta san tat pi ma lou khan Trump ga akhu lo pyo lai da ba. Pi kae de tabak ga sa pi American Cyber Truck gon a mya pya go ti yok ga wae ni bin me tu lo chin na ga da ma hop ba bu lo Trump ga pyo ba de. De bai ta sa tabor tu nyi che myo ma hop be a pye wa tabor tu nyi che chi chi ma ma phit la bu myo lin de lo Australia wun ji Scott Morrison American Tamara aim pyu go la pi lo la sin ma pu twet chin ba de tan sa ရှင်ဘာမှာ Trump ကပြောတာပါ American နဲ့တရုတ်ဒလိုင်လာတုန်းကစီးဝေးတွေကျင်းပပြီးဆွံ့ရခဲ့ပေမဲ့ကမ္ဘာကုန်သွယ်အင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့ American တရုတ်ချာကုန်သွယ်စစ်ပွဲဆိုင်ရာအငင်းပွားမှုအတွက်ဖြည့်ရှင်းဖို့တိုးတက်မှုကတော့ကြီးကြီးမားမားမရှိခဲ့ပါဘူးတရုတ်ရဲ့ကုန်သွယ်ရေးနဲ့ညာနာပစ္စည်းမူပိုင်းဝင်ဆိုင်ရာစီးမြင့်ဥပဒေတွေပြောင်းလဲပေးဖို့ American ကတောင်းဆိုရကနေစတင်ခဲ့တဲ့ American တရုတ်ကုန်သွယ်စစ်ပွဲအခြေအနေပိုးပြီးတင်းမာလာတာဟာအခုဆိုရင်တစ်နှစ်ကျော်သွားပြီလဲဖြစ်ပါတယ်
ရုရှားသဘာဝတံခွေကိုယူကရိန်းနိုင်ငံကတဆင်အနောက်ဥရောပကိုတင်ပို့ရေးသဘောတူစာချုပ်တွေရရှိရေးညှိနှိုင်းဆွေးနွေးနေစမှာပဲရုရှားနဲ့ယူကရိန်းနိုင်ငံတို့အကြားတခြားအရေးကြီးတဲ့သဘောတူညီမှုတွေရဖို့လမ်းစာရှိနေပါတယ်။အဲ့ဒီကိစ္စတွေတဲ့အကျဉ်းသားလဲလှယ်ရေးယူကရိန်းနိုင်ငံအရှေ့ဘက်ရှီတန်းနယ်မြေကနေကီလိုမီတာ450အကွာအထိအကြီးစားလက်နက်တွေနဲ့တိုက်ခိုက်စစ်သားတွေကိုစုသိမ်းစုခွာရေးစတဲ့ကိစ္စတွေပေါ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားကစစ်ပွဲဆက်တင်ခဲ့ပြီး9နှစ်ခွဲအကြာမှာတိုက်ပွဲတွေပြင်းထန်ဖို့မျှော်လင့်စအကြောင်းကြီးတွေရှိတာပြီလို့အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ Kiev Post တင်စာ Editor အပေါ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့တရက်ကတော့ Ukraine နိုင်ငံ Donbas ဒေသအရှေ့ပိုင်းမှာတပ်ဆွဲထားတဲ့ Ukraine တပ်ဖွဲ့တွေရဲ့ထိတ်တန့်တမှုဖြစ်သူပုဂ္ဂိုလ်ကြီး Volodymyr Kravchenko ကသူ့အနေနဲ့ရှေ့တန်းကနေတပ်ဖွဲ့တွေရုတ်သိမ်းဖို့အစီအစဉ်တွေရေးဆွဲနေတယ်လို့ကုလသမဂ္ဂတာဏမန်တွေကို September 18ရက်နေ့ကပြုလုပ်တဲ့အစည်းအဝေးမှာပြောခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအစီအစဉ်ဟာ Ukraine ရှေ့ပိုင်းကနေမြေတွေမှာနေရာချထားတဲ့ Russia တပ်တွေကို Russia ဘက်ကအပြန်အလှန်ရုတ်သိမ်းစုခွာပေးရေးအပေါ်မှာလည်းမူတည်နေကြောင်းလည်းသူကပြောပါတယ်ခင်ဗျာ။
စနေနေ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မိမြန်ချက်တွေဆက်တိုက်နာဆင်ရပါမယ်။လွတ်တော်အတွင်းကတက်မတော်သားတွေနဲ့ပြည်ခိုင်ဖြိုးကိုယ်စားလှယ်တွေကကာလုံရဲ့လုတ်ပိုင်ခွင့်အာဏာပို့ပြီးတော့ရရှိစေရေးအခြေခံဥပဒေကိုပြင်ဆင်မဲ့ဥပဒေမူကြမ်းတစ်ခုမနေ့ကတင်သွင်းလာတာဟာတက်မတော်ရဲ့ဩဇာအာဏာကိုပို့ပြီးတော့ခိုင်မာလာစေဖို့ကြိုးပမ်းတာဖြစ်တဲ့အကြောင်းနဲ့ဒီမိုကရေစီလိုလားသူတွေနဲ့တက်မတော်ကြားပို့ပြီးတော့တင်မာလာစေတဲ့အကြောင်းဥပဒေပညာရှင်တို့နဲ့နိုင်ငံရေးလှည့်လာသူတွေကသုံးသပ်ကြပါတယ်။ကာလုံအစည်းအဝေးကိုနှစ်လတစ်ကြိမ်ခေါ်ယူခွင့်အပါအဝင်ကာလုံထောက်ခံချက်နဲ့လွတ်တော်ကိုဖျက်သိမ်းနိုင်ရေးအချက်တွေပါဝင်တဲ့ဥပဒေပြင်စင်ရေးမူကြမ်းကိုလွတ်တော်မှတင်သွင်းခဲ့ကြပြီးတဲ့နောက်အခုလိုသုံးသပ်ဝေဖန်လာကြတာပါဒီအကြောင်းကိုညံဝင်းရောင်ကတင်ပြထားပါလေရှင
်အမျိုးသားလူမျိုးရေးကောင်စီကာလုံရဲ့ထောက်ခံချက်နဲ့သမရကလွတ်တော်ကိုဖျက်သိမ်းနိုင်ရင်အပါအဝင်ကာလုံအစည်းအဝေးကိုနှစ်လတစ်ကြိမ်ခေါ်ယူခွင့်နေပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအဆိုပြုချက်မူကြမ်းတရက်ကိုတမရသားကိုယ်စားလှယ်အစုအဖွဲ့အပါအဝင်ပြည်ခိုင်မျိုးပါတီကိုယ်စားလှယ်စုစုပေါင်း145ဦးတို့ကစနေမနက်20ရက်တောက်ကြနေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒါဟာဖွဲ့စည်းပုံပြင်ဆင်ရေးအတွက်တက်မတော်သားတွေနဲ့ပြည်ခိုင်မျိုးပါတီကိုယ်စားလှယ်တွေကဒီသတင်းပတ်တွေအတွင်းဒုတိယအကြိမ်မြောက်တင်သွင်းခြင်းလည်းဖြစ်ပါတယ်။ပထမတစ်ကြိမ်တုန်းကပုံမှန်59စာလုံးတမနာဖြစ်ခွင့်နဲ့ပတ်သက်လို့တင်သွင်းခဲ့တာဖြစ်ပါတယ်။ကာလုံရဲ့လုတ်ပိုင်ခွင့်နဲ့ပတ်သက်ပြီးအခုလိုတင်သွင်းမှုဟာတက်မတော်ရဲ့လုတ်ပိုင်ခွင့်အာဏာပိုရလာအောင်ကြိုးပမ်းမှုသာဖြစ်တယ်လို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်HRC ရဲ့လူအခွင့်ရေးရှိနေဦးမင်းလွင်ဦးကသုံးသပ်ပါတယ
်ဒီတက်မတော်ကိုယ်စားလှယ်တင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကတက်မတော်ရဲ့အခမ်းအနားတော့ကိုပုံပြီးမြင့်လာအောင်လုပ်ဖို့ရယ်နောက်ပြီးတော့တခါဒီရေးပေါ်အခြေအနေဒီမှာငိုကရှိပြီးသားကာလုံခေါ်ယူခွင့်ထက်ကိုပုံပြီးတော့အခုတောင်းလာတဲ့ဥသာနှစ်လတစ်ကြိမ်ကာလုံစီဝေးခေါ်ရမယ်နော်နောက်ပြီးတော့တခါကုသလေလိလတ်သွားတယ်ဆိုလို့ရှိရင်ကာလုံဒီဝေးခေါ်ပြီးတော့ကာလုံကနေပြီးတော့အကြံပေးတဲ့အချက်လက်တွေကိုသမရကလိုက်နာဆောင်ရွက်နိုင်အောင်ပြည်စင်ဖန်တီးပြီးတော့ယခုလိုမျိုးပြင်ဆင်မှုတင်သွင်းနိုင်လို့မြင်ပါတယ်အဓိကကတော့ကျွန်တော်တို့ဒီတက်မတော်ရဲ့အခမ်းကဏ္ဍကိုယခုထက်ပိုပြီးတော့အခွင့်အရေးပိုလိုချင်တဲ့အနေနဲ့တင်တာပေါ့နော်
NLD အစိုးရလက်ထက်မှာသမရကကာလုံအစည်းအဝေးဆန်ဆန်ခေါ်ယူခဲ့တာမျိုးရှိပေမဲ့အခုချိန်ထိကာလုံဆိုတဲ့ခေါင်းစဉ်နဲ့တရားဝင်အစည်းအဝေးခေါ်ယူတာမျိုးမရှိသေးပါဘူးတကယ်တော့ကာလုံဆိုတဲ့အဆုံးဖြတ်ချက်တင်နဲ့တိုင်းပြည်အရေးအတွက်ဘာမှမမေ့ရရလှုပ်ဆောင်ခဲ့တာမမြင်ရသေးဘူးလို့အမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့ မြမအရေးလည်လာသူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်ဒီကာလုံဖွဲ့စည်းထားတဲ့ပုံစံကတမရောကမဲအသာစီရအောင်အစလောက်ထားတာပေါ့နော်အခုထပ်ပြီးတော့ကအစီဝေးခေါ်ယူကွန်းဒီဟိုတောင်းလာတယ်ဆိုတော့ကာလုံအစီဝေးတွေကနေပြီးတော့တိုင်းပြည်တို့တက်အောင်ညံ့ရရအောင်စီဝါရေးတို့တက်အောင်စသဖြင့်ဒီဟာတွေကိုဘယ်လောက်ထိလောက်ခဲ့သလဲလို့ပြန်ဆန်းစစ်ကြည့်ရင်မမေရရတော့ကျွန်တော်ကတော့မမြင်ဘူးခင်ဗျနောက်တစ်ခုကအစည်းအဝေးတွေမခေါ်လို့တိုင်းပြည်အမငြင်းညံ့တာလားမတိုးတက်တာလားလို့ပြောရင်မဟုတ်ဘူးခင်ဗျအဲ့တော့အခုလို့ဖွဲ့စည်းပုံကိုအဲ့လိုပြင်ပြီးတော့ကာလုံကဘာများပို့ပြီးတော့လှုပ်ချင်တယ်လဲဆိုတော့မေးခွန်းရှိလာတယ
်တမတော်နဲ့ပြည်ခံမျိုးကိုယ်စားလှယ်တွေတင်သွင်းတဲ့ဥရေမူချမ်းဟာမျိုးသားပြန်လည်တင့်မြတ်ရေးအတွက်အထောက်အကူမဖြစ်ဘူးလို့ရှင်းနေဦးမင်းလွင်ဦးကထောက်ပြပါတယ
်မျိုးသားပြန်လည်တင့်မြတ်ရေးအတွက်ပြောရမယ်ဆိုလို့ရှိရင်တော့တမတော်ကအခုလုံနေတဲ့ဥစ္စာကတမတော်အတွက်လည်းအကျိုးမရှိဘူးလွတ်တော်ရဲ့အချိန်ကိုလည်းဖြုံးနေရရောက်တယ်တမတော်ကတစ်ခုပြီးတစ်ခုတင်နေတမတော်အပေါ်မှာပြည်သူတွေကမဟုတ်တာလုပ်ခဲ့တဲ့အကြောင်းတွေပုံပြီးသိနေဆိုတဲ့လိုမျိုးဖြစ်တယ်အဲ့တော့ဒီတမတော်ဘက်ကကုသလေတွေလည်းစဉ်းစားသင့်တယ်ငါထင်တာငါပြောမယ်ဆိုတာကိုနည်းနည်းလေးတော့ဂရုပြုသင့်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ
။လာမယ့်2020ရွေးကောက်ပွဲနီးလာချိန်ကျမှ NLD အစိုးရကဖွဲ့စည်းပုံပြင်ဆင်ရေးလှုပ်လာတယ်လို့ဝေမမှုတွေရှိနေပေမဲ့လည်းကာလုံနဲ့ပတ်သက်ပြီးတက်မတော်လုပ်ပိုင်ခွင့်အာဏာတိုးရလာအောင်အခုလိုဥပဒေကြမ်းတင်သွင်းလာတာကတော့ဒီမိုကရေစီလိုလားသူတွေရဲ့ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်တွေကိုအနှောက်အယှက်ပေးရာအခြေဆွေးရာရောက်နေသလားလို့စဉ်းစားစရာဖြစ်လာကြောင်းဒေါက်တာတင့်ဆွေကမေးခွန်းထုတ်ပါတယ်
ဒီလိုလိုနဲ့ NLD ကဖွဲ့စည်းပုံကိုပို့ပြီးတော့ကောင်းအောင်ပြင်ဆင်ရတဲ့လုပ်ငန်းစဉ်မှာအနောက်ရှက်ဟန်တာတရက်အနေနဲ့လုတ်တလာလို့မေးရင်ဒါကမဟုတ်ဘူးလို့မပြောနိုင်ဘူးခင်ဗျနောက်တစ်ခုကအခုတင်တဲ့အချက်တွေကြည့်ရင်ဒေါ်အောင်ဆန်းစုကြည်တူတွေကိုဥတီပြီးတော့ပြင်ကျင်တဲ့ပြင်ဆင်ချက်ဖြစ်တယ်ဒါမမှန်ကန်တဲ့ဟလာလုတ်ရတဲ့စေတနာဖြစ်ပါတယ်
ပြည်ထောင်စုလွှတ်တော်မှာအခုအဆိုပြုတဲ့ဥပဒေမူကြမ်းအတီးဖြစ်လာခဲ့ရင်တမတော်ကနိုင်ငံတော်သမ္မတသဘောတူသည်ဖြစ်စေမတူသည်ဖြစ်စေကာလုံအစည်းအဝေးကိုခေါ်ယူနိုင်မဲ့အပြင်လွှတ်တော်သုံးရစလုံးကိုတမတော်ဘက်ကလိုအပ်ရင်ဖျက်သိမ်းခွင့်ရနိုင်မှာဖြစ်ပါတယ်။2008ဖွဲ့စည်းပုံအရကာလုံအစည်းအဝေးကျင်းပလိုပါကနိုင်ငံတော်သမ္မတကသာဦးဆောင်ခေါ်ယူကျင်းပရမယ်လို့ပြဋ္ဌာန်းထားပြီးအခန်းငါပုံမှန်201အရလက်ရှိကာလုံကောင်စီထဲမှာတမတော်ဘက်က6ဦးပြည်သူကရွေးချယ်တင်မြှောက်တဲ့ကိုယ်စားလှယ်က5ဦးစုစုပေါင်း12ဦးနဲ့ဖွဲ့စည်းရတာဖြစ်ပါတယ်ခင်ဗျာ
တမရကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်ဟာအခုရပိုင်းတွေအတွင်းအထူးသဖြင့်မွတ်စလင်တွေရဲ့ဗလီတွေမွတ်စလင်ကုသိုလ်ပစ္စည်းတွေကိုတွားရောက်ပြီးငွေချင်းနဲ့ပစ္စည်းတချို့ထောက်ပံ့လှူဒန်းခဲ့ပါတယ်ဝတ်ပြုစုတောင်းခွင့်ပိတ်ပင်ထားတဲ့ဗလီချို့မှာပြန်ဝတ်ပြုခွင့်ပေးနေတဲ့အချိန်မှာပဲဗိုလ်ချုပ်မှုကြီးဟာအခုလိုတွားရောက်တာပါအခုလိုနှစ်ပိုင်းတွေအတွင်းဘာသာရေးအခြေခံနဲ့လူမျိုးရေးပဋိပက္ခတွေဖြစ်ပွားလေရှိတဲ့မြန်မာနိုင်ငံမှာတက်မတော့ခေါင်းဆောင်တွေကိုယ်တိုင်အခုလိုတွားရောက်လှူဒန်းတာတွေဟာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပိုးပြီးတော့ဘလို့အထောက်အကူဖြစ်စေမှာပါလဲ။ဘာကြောင့်လို့ထင်ပါလဲ။စာတာတွေကိုစက်တင်ဘာ21ရက်နေ့စနေနေ့တရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
ဒီနေ့စနေညတရက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်အခုတော့ Brexit ဘက်ကိုအလှည့်ပြကြရအောင်ပါ EU ဥရောပသမ္မတကနေသဘောတူညီချက်မရဘဲ Britain နိုင်ငံကအတင်းခွဲထွက်သွားရင်ဖွံ့ဖြိုးဆဲနိုင်ငံတွေအပေါ်မှာလည်းစီးပွားရေးအရာရိုက်ခတ်မှုကြီးမားနိုင်ကြောင်းသုံးသပ်ကြပါတယ်အခုလို Britain ခွဲထွက်သွားရင်အကြီးမားဆုံးထိခိုက်မှာကဥရောပနဲ့အဓိက Britain နိုင်ငံတို့ဖြစ်တယ်ဆိုပေမဲ့ဥရောပကိုကျော်ပြီးကမ္ဘာကုန်သွယ်ရေးလမ်းကြောင်းတွေနဲ့ထုတ်လုပ်မှုကွင်းဆက်တစ်ခုလုံးအပေါ်မှာပါထိခိုက်သွားနိုင်ပါတယ်။ဒီကြောင့် VOA သတင်းတောက် Henry Richworth လန်ဒန်ကနေသတင်းပေးပို့ထားပါတယ်။ကိုဝင်းမင်းကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ဒီဗြိတိန် EU ကခွဲထွက်မှုကြောင့်ဗြိတိန်နဲ့ EU ဆက်ဆံရေးအပြင်ပြ
ဒီချိန်နဲ့ EU ကုန်သွယ်ရေးသဘောတူညီချက်အောက်မှာကုန်သွယ်နေတဲ့နိုင်ငံပေါင်းရာတွေနဲ့ခြေကိုလည်းထိခိုက်တော့ပါပါ။ဒီချိန်ဆိုရနေနဲ့အလဲအမေရိကန်နိုင်ငံတွေ၊ဆွစ်ဇာလန်နဲ့တောင်ကိုရီးယားတို့ပါဝင်တခြားနိုင်ငံတွေနဲ့ EU ကခွဲထွက်ပြီးနောက်ပိုင်းအတွက်ကုန်သွယ်ရေးအစီအစဉ်တွေကိုညှိနှိုင်းနေပါတယ်။ဒီပြည်တွင်ခွဲထွက်မှုအပြီးဂျပန်နဲ့ကနေဒါလိုစီးပွားရေးကြီးမားတဲ့နိုင်ငံတွေကနေစီးပွားရေးအငယ်စားနိုင်ငံတွေအထိ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ်ရဲ့သတ်မှတ်ချက်အောက်မှာပြောင်းပြီးကုန်သွယ်ဖို့ဖြစ်လာနိုင်ပေမဲ့ကုန်သွယ်ရေးသဘောတူညီချက်တွေရဖို့ကတော့မလွယ်လှပါဘူး UK in changing Europe program သုတေသနအဖွဲ့ကအနမန်နက
မနီကန်ထရီဝစ်ဟူမ်ဝီထရိုင်းအန်ဒူထရိုက်ဒီးလ်
ကျွန်တော်တို့နဲ့ကုန်သွယ်ရေးစာချုပ်တွေချုပ်တဲ့သူတွေချုပ်ဖို့ကြိုးစားနေကြတဲ့သူတွေအနေနဲ့ပြောလာကြပါတယ်ဟုတ်ပါပြီအခုလိုဖြစ်တာကောင်းပါတယ်ဒါပေမဲ့ဗြိတိန်နဲ့လက်မှတ်မထိုးရင်မှာကျွန်တော်တို့သိချင်တာတွေရှိပါတယ်ဗြိတိန်နဲ့ဥရောပသမဂ္ဂဆက်ဆံရေးဘယ်လိုဆက်ဖြစ်မလဲဆိုတာကိုအရန်သိချင်ပါတယ်အဲ့တော့အားလုံးကဥရောပသမဂ္ဂမှာဂိတ်သွားဆုံးနေပါတယ
်အခုလိုမတိကျမှုတွေကြောင့် EU ဥရောပသမဂ္ဂကုန်သွယ်ရေးထူးခန်းစားခွင့်အောက်မှာပြည်ထောင်ကိုကုန်တင်ပို့နေတဲ့ကင်ညာနဲ့ဘင်္ဂလားဒေ့ရှ်လိုဖွံ့ဖြိုးဆဲနိုင်ငံတွေဒီခွင့်ရေးဆုံးရှုံးပြီးဒုက္ခရောက်သွားနိုင်ပါတယ်ကင်ညာကပန်းသီးနဲ့သီးရွက်တွေကိုဒေါ်လာ300ဘူတင်ပို့နေပြီးဘင်္ဂလားဒေ့ရှ်ကလည်းပို့ကုန်ဒေါ်လာ4ဘီလီယံလီဘာတင်ပို့နေရမှာအခွန်မပေးဘဲဒါမှမဟုတ်နည်းနည်းပဲပေးဖို့လိုပါတယ်Overseas Development Institute ဖွဲ့က Max Mendes Parra ကလည်း
The problem is that will erode the preferences.
တက္ကနကဒီနိုင်ငံတချို့အနေနဲ့လက်ရှိအကျိုးခံစားနေရတာတွေပျက်စီးသွားစေနိုင်ပါတယ်။ဥပမာဘင်္ဂလားဒေ့ရှ်နဲ့ကမ္ဘောဒီးယားတို့လိုဒီအခွင့်အရေးရထားတဲ့နိုင်ငံတွေအနေနဲ့တသက်မမပို့ကုန်ပြီးတော့အခွန်နည်းနည်းပဲပေးနေရတာတွေဖြတ်သိမ်းခံရနိုင်ပါတယ်။
တကယ်တော့ဒီ EU ကုန်သွယ်အထူးအခွင့်အရေးရထားတဲ့မြန်မာနိုင်ငံကိုလည်းနောက်ဆုံးမှလာထိခိုက်နိုင်ပါတယ်။အာဖရိကဖွံ့ဖြိုးရေးဘဏ်ကအကင်ဝူမီအဒစီနာကလည်းဒီပြည်ထောင်ခွဲထွက်မှုနဲ့အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲတွေကြောင့်အာဖရိကစီးပွားရေးထိခိုက်နေပြီလို့ဆိုပါတယ
် The industrial capacity has fallen significantly and so the demand
စမုထကုန်ပမာဏကအကြီးအကျယ်ကိုကျဆင်းလာနေပါတယ်ဒီလိုအာဖရိကနိုင်ငံတွေကနေကုန်ကြောနဲ့ကုန်ညင်းတွေဝယ်လိုအပ်ကျလာဖို့ပဲရှိပါတယ်ဒီနိုင်ငံတွေရဲ့ထွက်ကုန်တွေကိုတရုတ်ဘက်ကဝယ်လိုအပ်ကျလာတဲ့မြအာဖရိကနိုင်ငံတွေပေါ်ထပ်ဆင့်ရဲခတ်မှုတွေလည်းစုပုံရောက်လာမှာပါ
လက်ရှိမှာတော့ဒီထိအင်းအင်းနဲ့နယူးဇီလန်ဩစတြေးလျနဲ့ဂျပန်တို့လိုအာရှတိုက်ကကုန်သွယ်မှုကြီးမားတဲ့နိုင်ငံတွေကိုဝင်ကြီးတွေဆေလွတ်ပြီးကုန်သွယ်ရေးသဘောတူညီမှုအစ်တွေရရှိရေးလုံမန်းနေပါတယ်တကယ်တော့ဒီပြည်ထောင် EU ကခွဲထွက်မှုကြောင့်အိုင်ယာလန်ဂျာမနီနဲ့နယ်သာလန်တို့လို EU နိုင်ငံတွေရဲ့စီးပွားရေးကိုကြီးကြီးမားမားထိခိုက်မှာဖြစ်ပေမဲ့ပြည်ထောင်စီးပွားရေးကိုတော့အကြီးအမားဆုံးထိခိုက်မှာလို့သုံးသက်သူတွေကသတိပေးနေပါတယ်ခင်ဗျာ
ကိုဝိမင်းပြပြခဲ့တာပါရှင်အခုတော့အင်ဒိုနီးရှားနိုင်ငံမှာဖြစ်ပွားလေးရှိတဲ့တော်မီအရေးဘလို့ကင်တွေဖြည့်ရှင်းကြမလဲဆိုတာကိုလည်းကြည့်ကြရအောင်ပါရှင်အင်ဒိုနီးရှားတော်မီကြောင့်ဖြစ်လာတဲ့မိခိုးမျိုးတွေဟာဒေသတွင်းမလေးရှားစင်ကာပူနဲ့ထိုင်းနိုင်ငံတောင်ပိုင်းဒေသတွေအထိပြန့်နှံ့လာနေပြီးကျန်းမာရေးအတွက်အန္တရာယ်ရှိတဲ့အခြေအနေအထိဆိုးရွားလာနေတာပါနှစ်စဉ်ဆိုသလိုကြုံလာနေရတဲ့ဒေသတွင်းတော်မီလာမှုနဲ့မိခိုးမျိုးပြန့်နှံ့မှုတို့ကိုကင်တွေဖြည့်ရှင်းဖို့သက်ဆိုင်ရာအစိုးရတွေစ조사နေကြတဲ့အကြောင်းအပြည့်အစုံကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာနှစ်စဉ်ဖြစ်ပွားလေးရှိတဲ့တော်မီကြောင့်အိမ်နီးချင်းအရှိတအားအရှာနိုင်ငံတွေမှာပါမိခိုးမျိုးဖုံးလွှမ်းတဲ့ပြဿနာဆူဆူဝါကြုံနေရပြီးလူတွေရဲ့ကျန်းမာရေးကိုအန္တရာယ်ပေးတဲ့အထိဖြစ်လာတာပါ။ဒီမိခိုးမျိုးတွေကြောင့်မျက်စိနာတာနဲ့မျက်ရည်ခန်းခြောက်တာလိုဝေဒနာခံစားရတဲ့သူတွေအင်ဒိုနီးရှားနဲ့မလေးရှားမှာတစ်နေ့တစ်ခြားများလာနေပါဗျ။ဒီလိုအခြေအနေတွေကိုကင်တွယ်ပြင်ဆင်နိုင်ဖို့အတွက်သက်ဆိုင်ရာအစိုးရတွေကလည်းကြိုးပမ်းနေပါဗျ။အင်ဒိုနီးရှားနိုင်ငံမှာစစ်ရဟတ်ယာဉ်တွေတုံးပြီးတော့တိမ်တွေပေါ်ကနေဓာတ်ရုပ်ဆေးတွေဖျန်းဆပြီးမိုးရွာအောင်လုပ်ဖို့ကြိုးစားနေပါတယ်။အလားတူအိန္ဒိယချင်းမလေးရှားနိုင်ငံမှာလည်းတိမ်တုဖန်တီးပြီးမိုးရွာအောင်လုပ်နေတဲ့အကြောင်းမလေးရှားသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဝန်ကြီး UB ရင်းကပြောပါတယ
်
။ကျမတို့အစိုးရအနေနဲ့တိမ်တွေကိုမိုးရွာချအောင်လုပ်နိုင်မယ့်နည်းလမ်းတွေကိုရသလောက်လုပ်သွားပါမယ်။မီးခိုးမျိုးမုံတွေကြောင့်ဒုက္ခခံစားနေရတဲ့ပြည်သူတွေယာယီသက်သာရာရစေဖို့ပ
ါလက်ရှိမှာတော့မီးခိုးတွေကြောင့်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာလေရင်ခီးစင်တွေနှောင့်နှေးခဲ့ရတာရှိတယ်လို့စာသင်ကျောင်းတွေအများပြားလဲပိတ်ထားပါဗျ။တော်မီကြီးကျယ်လောင်ကျွမ်းနေတဲ့အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းနဲ့ဘော်နီယိုကျွန်းတွေမှာစာသင်ကျောင်းတွေထောင်ထဲချီပိတ်ထားတယ်လို့မလေးရှားနိုင်ငံမှာတော့မြို့တော်ကွာလာလမ်ပူကကျောင်းပေါင်း300နီးပါးအပါအဝင်နိုင်ငံတော်ကကျောင်းပေါင်း2500နီးပါးပိတ်ထားပါဗျ။အလားတူမိခိုးမျိုးတွေကြောင့်စင်ကာပူနိုင်ငံမှာလည်းကျန်းမာရေးအတွက်အန္တရာယ်ရှိတဲ့အဆင့်အထိလေထုညှဉ်းနှံလာနေတာကြောင့်ဒီသင်းဘက်ကမှကျင်းပဖို့ရှိတဲ့ Formula 1ပြိုင်ကားပြိုင်ပွဲအစီအစဉ်ကိုတော့ဖျက်ရမယ့်အခြေအနေရှိနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကခရိုင်၄ခုမှာလည်းမိခိုးမျိုးတွေကကျန်းမာရေးအတွက်အန္တရာယ်ရှိတဲ့အဆင့်ဖြစ်လာလို့သတိပေးချက်တွေထုတ်ပြန်ထားရပါတယ်။ ဥရုယာတီဖောက်ပြန်ပြောင်းလဲမှုတွေနဲ့အတူနှစ်စဉ်လိုလိုကြုံတွေ့လာနေရတဲ့တော်မီလောင်ကျွမ်းမှုနဲ့မိဂိုမျိုးပြန့်နှံ့မှုဟာဒေသတွင်းအရေးကြီးကိန်းတွယ်ဖြည့်ရှင်းရမယ့်ကိစ္စတစ်ခုဖြစ်လာနေသလိုဒေသတွင်းနိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်ကိန်းတွယ်မှသာရလိမ့်မယ်လို့မလေးရှားသဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးယူဘီယင်းကပြောပါတယ
် As a country we will not be able to overcome transboundary disease issue if
နိုင်ငံဖြတ်ကျော်ကြုံနေရတဲ့ဒီမိဂိုမျိုးပြဿနာကိုကျမတို့တနိုင်ငံနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ပါဘူးဒေတာအဆင့်နိုင်ငံတကာအဆင့်ပူးပေါင်းဆောင်ရွက်မှုတွေလိုပါတယ်အရှိတောင်အာရှနိုင်ငံတွေအားလုံးကဒီပြဿနာကိုဖြည့်ရှင်းခြင်းကြလိမ့်မယ်လို့ကျမယုံကြည်ပါတယ
်အင်ဒိုနီးရှားတော်မီကြောင့်ဖြစ်လာတဲ့မိဂိုမျိုးပြန့်နှံ့မှုဟာနောက်ပိုင်းမှာနှစ်ဆင့်ဆိုသလိုကြုံလာနေရတယ်လို့ဒီလိုဖြစ်ရတာဟာအင်ဒိုနီးရှားနိုင်ငံမှာတရားမဝင်တောင်ယာမိရှုမှုတွေကြောင့်ဖြစ်တယ်လို့အင်းကြီးနိုင်ငံတွေကတော့ဆွတ်ဆွဲပြောဆိုနေကြတာပါအင်ဒိုနီးရှားအစိုးရကတော့ဒါကိုညှင်းဆို့ချပြီးဒေသတွင်းတခြားနိုင်ငံတွေမှာလည်းအလားတူတော်မီလောင်ကျွမ်းတာတွေရှိနေတယ်လို့ပြောဆိုထားပါတယ်။လက်ရှိတော်မီလောင်ကျွမ်းမှုနဲ့ဆက်နွယ်ပြီးတော့လည်းမတင်ကြတဲ့သူ230လောက်ကိုဖမ်းဆီးထားတဲ့အကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကကြာတာရင်းနေမှာပြောပါတယ်။တောင်ယာခုတ်ထွင်ရှင်းလင်းဖို့မိရှုသူတွေအနေနဲ့ပဝင်းရင်ထိန်းသိမ်းရေးဆိုင်ရာဥပဒေအရအရေးယူခံရနိုင်ပြီးအမြင့်ဆုံးထောင်ဒဏ်10နှစ်အထိရင်ဆိုင်ရနိုင်တဲ့အကြောင်းလည်းအင်ဒိုနီးရှားတာဝန်ရှိသူတွေကပြောဆိုထားကြပါတယ်ရှင်။
မကင်ပြူတွေပြောပြသွားတာပါရှင်အခုတခါတော့ထိုင်းနိုင်ငံကဆက်ယုံလုပ်ငန်းခွင်တစ်ခုအတွင်းခရင်တိုင်းရင်းသူတဦးမတရားပြုကျင့်ခံရတဲ့ဘက်ကိုအလဲပေးကြပါတယ်ထိုင်းနိုင်ငံအယုဒ္ဓယာခရိုင်ထဲကဆက်ယုံမှာခရင်တိုင်းရင်းသူအလုသမာတဦးကိုတဆက်ယုံတဲ့အလုလုတဲ့ထိုင်းမျိုးသားတဦးကအာရမပြုကျင့်ရုံကတတ်ဖြတ်ဖို့အထိစ조사ခဲ့တဲ့အမှုကိုမြန်မာတန်ယုံကကူညီဆောင်ရွက်ပေးနေပါတယ်ပြစ်မှုကျူးလွန်သူကတော့ထွက်ပြေးလွတ်မြောက်နေဆဲဖြစ်ပြီးဖမ်းဝရမ်းထုတ်ထားတဲ့အကြောင်းနဲ့ပြည်ပကိုထွက်ပြေးလို့မရအောင်လဲပိတ်ပင်ထားတဲ့အကြောင်းထိုင်းအခြေစိုက် BOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံအယုဒ္ဓယာခရိုင်တွင်းကဆက်ယုံတခုရဲ့ကုန်လောင်ယုံနဲ့ဆွဲသွင်းပြီးမရင်းကျင့်တက်ဖြတ်ဖို့အထိကျူးလွန်ခံခဲ့ရတဲ့မြန်မာနိုင်ငံကကရင်တိုင်းရင်းသူနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံကတန်အရာရှိတွေကသူမကိုတွားရောက်တွေ့ဆုံခဲ့ပြီးသူ့အပေါ်ကျူးလွန်ခဲ့သူလို့တန်နီယာရှိခံရသူကိုဖမ်းဆီးနိုင်ရေးထိုင်းရနာပိုင်းနေနဲ့ပူးပေါင်းဆောင်ရွက်နေပြီဖြစ်ကြောင်းမြန်မာတန်ယုံကအလုသမားတန်အရာရှိဦးရဲရန်အောင်ကပြောပါတယ
်ဟုတ်အခြေအနေလေးကတော့ကျွန်တော်တို့လည်းဆက်သွယ်ပြီးပါပြီခလေးပါလင်းလည်းဆိုရဲသူပြမှုကျွလွန်တဲ့လူဥပဒေကြောင့်ရအေးအေးကိုထိုင်းဘက်ကလည်းစီစဉ်ထားပါတယ်ဗျာသူ့ဘက်ကတော့အသက်နိုင်ဆုံးတရားခံကိုဖော်ထုတ်စ조사ဖော်ထုတ်မယ်လို့ပြောပါတယ်ဗျာဟုတ်သူလည်းပတ်စစ်တိုက်စီကိုလက်ရှာဖွင့်ပြီးပါတယ
်
ဟုတ်ကဲ့ဟုတ်သူ့ဘက်ကလည်းအဲ့ဒါကိုစဉ်းစားပြီးပတ်စစ်တိုက်စီကိုသူတို့နဲ့ပူးပေါင်းပြီးတော့ဒါတရားခံကိုပေါ့ညနေဆုံးဖော်ထုတ်နိုင်ကို조사ပေးပြီ
ဩဂုတ်လ31ရက်နေ့ည9နာရီအချိန်လောက်မှာပဲဆက်ယုံတွင်းမှာအတူလောက်ကင်နေတဲ့ထိုင်းနိုင်ငံသားမစ္စတာကီတီဖုန်းကမင်းကလေးကိုဆက်ယုံစတိုကန်အတွင်းမှာပဲအာဓမပြုကျင့်ခဲ့ကြောင်းသက်32နှစ်အရွယ်ထိုင်းနိုင်ငံသားဆက်ယုံလုပ်သားနိုင်ကီတီဖုံးဟာမရင်းကျင်ပြီးတာနဲ့မင်းကလေးကိုနှုတ်ပိတ်တဲ့အနေနဲ့စက်ဖြတ်ရိုက်နှက်နေတဲ့အချိန်မှာမင်းကလေးဟာတင်ဆုံးသွားဟန်ဆောင်နေခဲ့ပြီးတရားခံကမင်းကလေးကိုကြိုးတုပ်ဖို့အတွက်ကြိုးရှာနေတဲ့အချိန်ကုံလောင်ကန်းထဲကနေထွက်ပြေးနိုင်ခဲ့တာဖြစ်ပါတယ်ဒီဖြစ်ရနဲ့ပတ်သက်လို့အလုသမားတန်အရာရှိရုံးအနေနဲ့တတိယအပြည့်ပြုနိုင်ရန်နဲ့ဖြစ်စဉ်ကိုစုံစမ်းနိုင်ဖို့အတွက်စက်တင်ဘာလ18ရက်နေ့နဲ့18ရက်နေ့တွေမှာသက်ဆိုင်ရာနယ်မြေရဲစခန်းထိုင်းနိုင်ငံသတင်းရဲတပ်ဖွဲ့ BSI တို့နဲ့ဆက်သွယ်ပြီးသတင်းကိုအတည်ပြုနိုင်ခဲ့တယ်လို့ဆိုပါရယ်အခုခါမှာတော့အဲ့ဒီထိုင်းနိုင်ငံသားကိုဖမ်းဝရမ်းထုတ်ထားပြီးနာမည်ပြက်စည်းရင်းနဲ့ထည့်သွင်းထားတယ်လို့လည်းထိုင်းနိုင်ငံပိုင်းကမြန်မာတန်ယုံကိုပြောပြခဲ့တယ်လို့ဆိုပါရယ်အာဓမပြုကျင့်ခံရသူမင်းကလေးရဲ့လုံခြုံရေးစိတ်ပိုင်းရုပ်ပိုင်းအတွက်ထိုင်းနိုင်ငံကလူမှုရေးလုပ်နေတဲ့အမျိုးသမီးအဖွဲ့အစည်းတစ်ခုကအကူအညီပေးထားတယ်လို့လည်းဆိုပါရယ်လက်ရှိမှာတော့ပြစ်မှုကျူးလွန်တဲ့ထိုင်းနိုင်ငံသားရဲ့စီစစ်ရေး ID ကတ်ကိုပြစ်မှုမှတ်တမ်းရှိသူအဖြစ်အမိမဲစင်းပြပထွက်ခွာခွင့်ပိတ်ပင်ထားကြောင်းတရားခံကိုအမြန်ဆုံးဖမ်းမိနိုင်ရေးအများပြည်သူသိရှိနိုင်ဖို့အတွက်ဝရမ်းပြဖြစ်ကြော်ညာထားပြီးသတင်းပေးတိုင်ကြားတဲ့သူမတူကိုမဆိုစုငွေ 9,000 ဘတ်ချိမြင့်မှာဖြစ်တဲ့အကြောင်းအယုဒ္ဓယာခရိုင်ရဲစခန်းကကြေညာထားပါတယ်ရှင်
မအေးအေးမှာပြပြသွားတာပါရှင်။သောရရှင်နေအနေနဲ့ကျမတို့ VOE ကိုအီးမေးကတဆင့်ဝေဖန်အကြံပြုလို့လဲ၊နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့လဲဆိုရင် burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်လို့ရင်တော့ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါရဲ့ရှင်။မကြခင်ထုတ်လွှင့်မဲ့အစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်၊ Indian အသုံးအင်္ဂလိပ်သင်ခန်းစာ၊အမျိုးသမီးကန္တာနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေနေ့ကလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bamis News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူ American လေတပ်မှာအမျိုးသမီးအရန်တပ်ဖွဲ့ဝင်ဖြစ်ဖို့အခြေခံလိုအပ်ချက်တွေကဘာတွေပါလဲဆိုတာ
လိုအပ်ချက်ကတော့အသက်18နှစ်နဲ့ပေါ့နော်ဖြည့်ရပါမယ်39နှစ်ကြားထဲမှာဖြည့်ရပါမယ
်
American citizen ဖြည့်ရမယ် high school ဘွဲ့ရပြီးရမယ
် American လေတက်အရန်တက်ဖွဲ့ဝင်မှတ်မေးစဉ်စုံနိုင်ကိုဆက်သွယ်မေးမြန်းထားတာအမျိုးသမီးကဏ္ဍမှာနားဆင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာတော့မြေရောက်မှာအဆောက်အဦတွေစောက်လို့ရမှာသိရမယ့်အချက်တွေကြောင့်အပိုင်းနှစ်ကိုသိပ္ပံနဲ့ဤပညာအစီအစဉ်မှာထုတ်လွှင့်ပေးသွားပါမယ်ရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန်စင်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင
်ဖင်္ဂလားပြည်နယ်အော်ရဲကရေငုပ်တင်မောခရဲဆိုတဲ့ကောင်းစင်နဲ့မိုဟာမက်ရူဘီယက်ရာမန်ကရေးသားထားတာကိုစက်တင်ဘာလ18ရက်နေ့ The Diplomat.com မှာဖော်ပြပါတယ်မြန်မာနိုင်ငံအတွက်ရေငုပ်သင်္ဘောတစ်ခုရောင်းဖို့အိန္ဒိယကပြင်ဆင်နေပေမဲ့လည်းမြန်မာအတွက်အဓိကကာကွယ်လက်နက်တင်သွင်းတဲ့တရုတ်နိုင်ငံကိုတော့အိန္ဒိယကအစားမထိုးနိုင်ဘူးလို့ဆောင်းပါးရှင်ကယူဆပါတယ်။ဒီစင်းနဲ့လက်စစ်ဆွဲအင်3ကီလိုအမျိုးအစားရေငုပ်သင်္ဘောတစ်စင်းကိုမြန်မာနိုင်ငံစီဒီနှစ်ကုန်ပိုင်းမှာအိန္ဒိယကလွှဲပေးဖို့စီစဉ်ထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံနဲ့ဆီးရဲအရာမဟာဗျူဟာဗိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လို့ရတဲ့အတွက်မြန်မာနိုင်ငံကိုအိန္ဒိယကအကျွေးနဲ့ရောင်းတာလို့ဆိုပါတယ်။ဒီပြည်ကိုကြည်ကျင်အဖြစ်နှစ်နိုင်ငံကြားမဟာဗျူဟာစီရေလုံခြုံရေးအခြေဆက်အောင်မြင်တဲ့ချင်းတွေကိုပေါ်လွင်စေလို့ထောက်ပြပါတယ်။အိန္ဒိယသမုဒ္ဒရာရှေ့မြောက်ဘက်ဘင်္ဂလားပင်လယ်အော်ကမ်းခြေဒေသတွေမှာရေတက်လက်နက်တွေတင်သွင်းဖို့အတွက်တရုတ်နဲ့အိန္ဒိယကြားလွန်ဆွဲနေရလို့ဆိုပါတယ်။ကီလိုမျိုးစားရင်ငုတ်တင်မောဟာမြေပြင်ကနေဝေဟင်ပြစ်မစ်ဆိုင်းနှုတ်စနစ်ပါဝင်ပေမဲ့လည်းရေထဲမှာကြာကြာငုတ်နိုင်စွာနဲ့ပို့ပြီးတော့ခန္ဓာရဲ့အားကောင်းတဲ့ခေတ္တဤပညာတွေရောမှပါဘူးလို့ဆိုပါတယ်။မြန်မာနိုင်ငံကိုကီလိုအမျိုးအစားရင်ငုတ်တင်မောအိန္ဒိယကရောင်းလိုက်တာကြောင့်ဘင်္ဂလားပင်လယ်အော်တွင်းမှာစီးရဲအာဏာလွှမ်းခြုံမှုနဲ့မြေပြင်အနေထားမဟာဗျူဟာခြေနေပြောင်းလာနိုင်တယ်လို့လည်းဆိုပါရယ်ဘင်္ဂလားပင်လယ်အော်ဒေသမှာတရုတ်စစ်တပ်ရဲ့လွှမ်းမိုးတာတွေကိုတံပြန်မှုအိန္ဒိယကလည်းမြန်မာနိုင်ငံအတွက်ရေတက်လက်နက်တွေတင်ပို့ရောင်းချနေတာဖြစ်တယ်လို့ဆိုပါရယ်ဘင်္ဂလားဒေ့ရှ်နဲ့ထိုင်းတို့ကတရုတ်ရင်ငုတ်တင်မောတွေဝယ်နေကြပါပဲမြန်မာဘက်ကလည်းပြန်ပြင်ထားတဲ့ကီလိုမျိုးအစားရင်ငုတ်တင်မောကိုအိန္ဒိယစီကနေဝယ်လိုက်တာပါဒီလိုမြန်မာကိုအိန္ဒိယရေငုပ်သင်္ဘောရောင်းလိုက်တဲ့နောက်ွယ်မှာမထင်မှတ်တဲ့ဘေးထွက်ဆိုးကျိုးရှိနိုင်တယ်လို့ဆိုပါတယ်။လွတ်လပ်ရပြီးချိန်ကလေးကတရုတ်နဲ့တန်တမန်ရေးအရာတာမကစီးရဲနဲ့နိုင်ငံခြားကတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေပါတွင်းတွင်းကျကျလက်တွဲပြီးတော့မှီခိုလောက်ကန်နေရတဲ့မြန်မာနိုင်ငံအတွက်တော့တရုတ်ရဲ့စီးရဲလွှမ်းမိုးမှုလျှော့ချတာကမြန်မာနိုင်ငံအတွက်အမှားပဲဖြစ်လိမ့်မယ်လို့ထောက်ပြထားပါတယ်။အိန္ဒိယရေငုပ်သင်္ဘောဝယ်လိုက်တဲ့ဆုံးဖြတ်ချက်ရဲ့နောက်ဆက်တွဲအခြေအနေကအိန္ဒိယကိုထိရောက်နိုင်တယ်လို့လည်းဆိုပါတယ်။ပြင်ထားတဲ့ကီလိုမျိုးစာရင်ငုတ်တင်မောကနီးပညာတွေမြမလက်ထဲရောက်သွားတာနဲ့တစ်ဆင့်တရုတ်နိုင်ငံစီကိုလည်းရောက်သွားနိုင်တာကြောင့်အိန္ဒိယအနေနဲ့တတိထားတဲ့နည်းဆိုပြီးတော့ဆောင်းမရှင်ကရေးသားထားတာကိုဖော်ပြပါရစေ
။အရှိတောင်အာရှမှာကိုယ်ခွင့်မှုနဲ့ယဉ်ကျေးမှုဆိုင်ရာလွတ်လပ်ခွင့်ကင်းမဲ့နေသလားဆိုတဲ့ကောင်းစင်နဲ့ Oxford Human Rights Website စာမျက်နှာမှာဆောင်းမရှင်နန်စီဝီလျံကရေးထားတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။အရှိတောင်အာရှမှာလူနည်းစုဘာသာဝင်တွေဟာဘာသာရေးအရာတွေခွဲခြားဆက်ဆံခံရတာမဟုတ်ဘဲလုံခြုံရေးလွတ်လပ်ခွင့်နဲ့အသက်အန္တရာယ်တွေကိုပါကြောက်မက်ဖွယ်ချိန်ချောက်ခံနေရတာဖြစ်ကြောင်းနဲ့ဆောင်းပါးကိုအစချီထားပါတယ် အင်ဒိုနီးရှားမှာ2010ခုနှစ်ကစပြီးလွတ်လပ်စွာကိုယ်ခွင်ခွင်ကိုဖွဲ့စည်းပုံဥပဒေမှာတရားဝင်ပြဋ္ဌာန်းခဲ့ပေမဲ့လည်းဥပဒေတွေစီမင်းစည်းကမ်းတွေအမိန့်တွေနဲ့အသင်းဖွဲ့ဆိုင်ရာစီမင်းဥပဒေတွေအများအပြားရှိနေပါသေးတယ်။အဲ့ဒီထက်မှဘာသာရေးကိုစော်ကားမှုနဲ့ဘာသာရေးအဖွဲ့တွေကိုနိုင်ငံခြားကအကူအညီပေးနေတာတွေအပေါ်တင်းကျပ်တဲ့ညွှန်ကြားချက်တွေလည်းပါဝင်ပါတယ်။ဒီလိုလူနည်းစုဘာသာဝင်တွေအကြမ်းဖက်ခံရတဲ့ကိစ္စမျိုးတွေမှာအင်ဒိုနီးရှားအာဏာပိုင်တွေကလည်းဝင်ရောက်ဆွတ်ဖက်လိုဟန်မရှိကြဘူးလို့ဆိုပါတယ်။မြန်မာနိုင်ငံဟာလည်းပဲဗုဒ္ဓဘာသာဝင်60ရာခိုင်နှုန်းရှိပြီးကျန်တဲ့လူနည်းစုဘာသာဝင်တွေဟာတိတိသားသားခွဲခြားဆက်ဆံတာကိုရင်ဆိုင်နေရတယ်လို့ဆိုထားပါတယ်။အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေဟာသူတို့ရဲ့ကိုးကွယ်မှုနဲ့လူမျိုးရေးသတ်မှတ်ချက်တွေကြောင့်အကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုကိုအများဆုံးခံနေကြရပါတယ်။ဒါတွေဟာမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးဆုံးရှုံးတာကိုသိသာစေတဲ့အကြောင်းတွေဖြစ်ပါတယ်။မြန်မာနဲ့အင်ဒိုနီးရှားတို့မှာဖြစ်နေတာတွေဟာအရှေ့တောင်အာရှမှာဘာသာရေးလွတ်လပ်ခွင့်ဘယ်လိုဆုံးရှုံးနေသလဲဆိုတာထင်ရှားတဲ့တာရကတွေဖြစ်တယ်လို့လည်းဆိုပါတယ်။အများအားဖြင့်လူ့အခွင့်အရေးအဖွဲ့တွေကလည်းပြည်စုံတယ်လို့ပြောဖို့အလွန်ခက်ခဲနေပြီးအနောက်နိုင်ငံတွေရဲ့အကြိုက်လိုက်လုံနေကြတာဆိုပြီးတော့ဝေဖန်ခံနေရတဲ့အကြောင်းကိုလည်းဆောင်းပါရှင်ကရေးထားပါတယ်။ထပ်လောင်းပြောရရင်အာရှလူခွင့်ရေးကြေညာစရံ AHRD ဆိုတာကလည်းဘာသာကူးပြောင်းခွင့်ကိုပြဋ္ဌာန်းထားတာမရှိသလိုလူနည်းစုတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးထားတာမျိုးလည်းမရှိပါဘူးအခုလို AHRD မှာဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ပေးနိုင်တဲ့အဆင့်နှိမ်ပါကျဆင်းလာနေတာကြောင့်လူနည်းစုတွေရဲ့ကိုယ်ခွင့်ယုံကြည်မှုကိုကာကွယ်ပေးရမယ့်အစားပြဋ္ဌာန်းပါအချက်တွေကိုလက်နက်လို့သုံးပြီးလူများစုဘာသာဝင်တွေကိုသာအကာအကွယ်ပေးနေတယ်ဆိုပြီးတော့ဝေဖန်နေကြတာဖြစ်ပါတယ်။အားလုံးကိုခြုံပြီးတော့ပြောရမယ်ဆိုရင်ဒီလိုပြက်ကွက်နေမှုတွေဟာလက်ရှိလူခွင့်ရေးစနစ်ရဲ့ချွေရင်အားနည်းချက်တွေကိုမိမောင်းထုတ်ပြထားတာဖြစ်ပြီးအရှိတောင်အာရှဒေသမှာဟိုးရုံးကလူခွင့်ရေးရဲ့အတိတ်ဘယ်ကိုဘယ်လိုလဲဆိုတာပြန်ပြီးတော့သုံးသပ်ဖို့လိုအပ်နေတဲ့အကြောင်းနဲ့ဘာသာတရားအရယဉ်ကျေးမှုအရနိုင်ငံရေးအရနဲ့စီးပွားရေးအရမတူကွဲပြားမှုတွေအလုံးကိုထင်ဟပ်စေတဲ့ကာကွယ်စောင့်ရှောက်မှုမျိုးလိုအပ်နေတဲ့အကြောင်းရေးသားထားတာကို Oxford Human Rights Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်ဖီယိုရဲ့စနေနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးနေပါတယ်ရှင
်။ဒီကနေ့မနေ့တင်ပြမယ် Idiom အသုံးက
A fish out of water
ဖြစ်ပါတယ်စာလုံးပေါင်းက A ကတခုဒီနေရာမှာတကောင် F-I-S-H fish ကတော့ငါ O-U-T out adverb ကရိယာဝိသေသနာကို O-F of preposition ဝိပယ်နဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒေးပေရပြီး W-A-T-E-R water ကတော့တို့ရရှိများတည်ပြီးဖြစ်တဲ့အတိုင်းရေးဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒေးပေကတော့ရည်အပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရည်ထဲမှာအသက်ရှင်တဲ့ငါးကရည်အပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာသွားရရှိများစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတူဦးနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲ့နေတယ်အနေကျက်နေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုရဲ့ခံစားချက်ကိုI feel like a fish out of water လို့တင်စားပြောလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရာထိုင်ရခဲ့လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်။ကျွန်တော်ကတော့သမန်လူတူပါပဲဗျာလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်။အနေရထိုင်ရခက်နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
။ A fish out of water.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
American style idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်းကစီစဉ်ပို့ချပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းဌာနကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကိုအင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့နားဆင်လေ့လာနိုင်ကြပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။အခုအမျိုးသမီးကန္တာကိုထုတ်လွှင့်ပေးသွားပါမယ်။မမေဇင်ဆိုနိုင်ဟာအသက်17နှစ်မှာမိခင်နဲ့အတူအမေရိကန်ပြည်ထောင်စုကိုလွန်ခဲ့တဲ့16နှစ်ကလေးကရောက်လာသူပါ။သူဟာ2019ခုနှစ်မှာအင်ဒီယားနားပြည်နယ်ပါဂျူးတက္ကသိုလ်မှာ Health Service Administration ဘာသာရပ်နဲ့ဘွဲ့ရခဲ့ပြီးတစ်ချိန်တည်းမှာပဲအမေရိကန်လေတပ်မှလည်းအရန်တပ်ဖွဲ့ဝင်ဖြစ်တာဝန်ထမ်းဆောင်နေပါတယ်။ဘဝရည်တည်မှုအတွက်သူ့ရဲ့ကြိုးပမ်းရုန်းကန်မှုတွေအကြောင်းမမေဇင်ဆိုနိုင်နဲ့ဆက်သွယ်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတ်တန်ကစူးစီးတင်ပြထားပါတယ်ရှင်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
မင်းဒီအမေရိကန်နိုင်ငံကိုရောက်လာပုံနည်းနည်းပြောပြပြပါလား
။ကျမတော့အသက်17နှစ်ကပေါ့နော်ရောက်လာပါလေ2003ခုနှစ်ကပေါ့အမေနဲ့အတူတူရောက်လာပါလေ။ရောက်လာတော့ကတော့မေလန်းမှာခဏလေးနေလိုက်ပါလေ။ဒီ वार တော့ Florida မှာနှစ်နှစ်လောက်နေပြီးတော့ခုနှစ်တန်းမှာတော့ Foreign Indiana ကိုပြောင်းပါတယ်အခုလက်ရှိ ठी ပေါ့နော် College ပေါ့2019ကတော့ပြီးသွားပါပြီအခုလောလောဆယ်တော့စစ်တပ်ထဲမှာပေါ့ Air Force Reserve ထဲမှာတော့လုပ်နေပါတယ
်ကျွန်မစိတ်ဝင်စားတာကစောစောအမိစဉ်ပြောတဲ့ Air Force Reserve ပေါ့နော်ဒီလေတပ်အရန်တပ်ရင်းမှာဘယ်လိုစပြီးတော့ဝင်ခဲ့တယ်ဘာတွေလုပ်ရတယ်ဆိုတော့သိချင်ပါတယ်ရှင
်စောဝင်တာတော့high school ပြီးသွားပြီးတော့ BMT လို့ခေါ်ရပေါ့နော် basic military training စစ်တပ်မှာဘယ်လိုမျိုးလုပ်ရတယ်ပေါ့နော် training တွေရိုးရိုးလူသားတွေပြီးတော့စစ်သားဖြစ်အောင်လို့ပေါ့သူတို့အကုန်လုံးအဲ့မှာ training တွေလုပ်ပါတယ်ပြီးသွားတဲ့အချိန်မှာတော့သူတို့ technical school ပေါ့နော်အခုစစ်တပ်ထဲမှာလုပ်နေရတဲ့အလုပ်မှာထပ်ပြီးတော့သင်တန်းတွေဟိုလုပ်ရပါတယ်ပေါ့အဲ့ဒါတော့နှစ်လခွဲတော့အဲ့မှာသွားပြီးတော့သင်တန်းသင်ရပါတယ
်မီစင်ပြောတဲ့ဆွဆွတ်ထက်တန်းအောင်ပြီးတော့လေတပ်အရန်တက်ကိုဝင်နေဆိုတော့လေတပ်အရန်တက်ကိုဝင်ဖို့လိုအပ်ချက်တွေကဘာတွေပါလဲရှင
်လိုအပ်ချက်ကတော့အသက်ကတော့18နှစ်ပေါ့နော်ဖြည့်ရပါမယ်39နှစ်ကြားထဲမှာဖြည့်ရပါမယ
်ဟုတ်ကဲ့
နောက်ပြီးတော့ American citizen ဖြည့်ရမယ် high school ဘွဲ့ရပြီးရမှာနောက်ပြီးသွားလို့ရှိရင်ကျမရေးတယ်ကောင်းရမယ
်ဆိုအဲ့ဒါဒီနေ့မီစင်ပြည့်စုံတော့အဲ့ဒါလျှောက်လိုက်တော့ရသွားတဲ့ခါကျစောစောမီစင်ပြောတဲ့ BMT ပေါ့နော်ဒီစစ်လက်ကြီးတင်တန်းတက်ရတယ်ဆမ်ဝဲဖြစ်ရတယ်ဆိုတော့အဲ့ဒီအကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်ပြောရလို့ရှင်အဲ့ဟိုရကူတာနဲ့သွားတွေ့ရတာပေါ့နော
်ရက
ူတာနဲ့သွားတွေ့ယူရလို့ရှင်သူကအဲ့မှာဆမ်ဝဲကသင်္ချာပိုင်းပါတယ်အင်္ဂလိပ်စာပိုင်းပါတယ်နောက်ပြီးတော့ leader ဖြစ်နေတဲ့အတွက်သူတို့က mechanical ပိုင်းပါတယ်ပေါ့သူကလင်းအကြောင်းလေးပိုင်းနည်းနည်းပြောသိအောင်လို့အဲ့ဒီဆမ်ဝဲကိုဖြေရတယ်ရတဲ့အမှတ်နဲ့သူတို့ကအလုပ်ကိုသူတို့ကပေးတယ်အေးဒီကတော့အဲ့မှာ BMT မှာကြတော့ဒီအလုံးနဲ့ပတ်သက်တာတော့မလုပ်ရအောင်စစ်သားဘယ်လိုဖြစ်ရလဲဆိုတော့တို့တို့အဲ့မှာ training လုပ်တယ်အဲ့ဒီ training ရတော့တို့ကစစ်တဲ့ရဲ့ history ကိုတို့သင်ရတယ်နောက်ပြီးသွားလို့ရှင်တနက်တင်ဟန်းတို့ကျမကြီးနဲ့ပတ်သက်ပြီးတော့ physical training တွေအကုန်လုံးလုပ်ရပါတယ
်ကျမကြီးနဲ့ပတ်သက်ပြီးတော့စစ်ဆေးတဲ့နေရာမှာဘာတွေစစ်ဆေးပါလဲရှင
်ပထမဆုံးကတော့နော်မနက်3နာရီခွဲထားပြီးတော့နှစ်မိုင်လောက်ပြေးရတယ်ဒီ वाले ရှင်တိုက်ထိုးရတယ
်တိုက်ထိုးတော့တိုက်ဘယ်နှခါထိုးပြဟ
ိုမိန်ကလေးတွေအတွက်ကြတော့တိုက်ထိုးတာကြတော့သူကတမန်နဲ့မှာ18ခါပေါ့နော်အဲ့လိုမျိုးထိုးနိုင်ရတယ်အိတ်ထားမှတင်ကြတော့38ခါရအောင်ထိုးနိုင်ရတယ်ဒီမှာကြတော့တမန်နဲ့တော်ကျင်းနဲ့မှာတော့အိတ်ထားမှတင်ကြတော့50လုံးနိုင်တယ်တိုက်ထိုးတာကြတော့30ကျော်လောက်လုံးနိုင်တယ်ပြီးတော့ဒီမိုင်ခွဲကြတော့မိန်ကလေးတွေကြတော့သူတို့က15မိနစ်နဲ့18မိနစ်ကြားထဲမှာရအောင်ပြေးရတယ
်အဲ့တော့မီစင်ဟ
ာ15မိနစ်မှာပြေးနိုင်တယ်
အဲ့တော့တော်တော်လေးကိုမီစင်ရဲ့ကျမကြီးချီနေကောင်းတာပေါ့
ဟုတ်ကဲ့ပ
ါမီစင်ကထက်တန်းကြောင်းပြီးတဲ့ခါကျတော့အရန်တက်ရေးမှာပေါ့နော်ဝင်နေဝင်ရင်းနဲ့လေတက်ကတူမှာပညာစီပူးတာပေါ့နော်ဒီအရန်တက်ရင်းနဲ့ဒီတက်ကတူကြားမှာကို့အချိန်ကိုဘယ်လိုမျှဝေလဲရှင
်ဒီလိုမျှဖို့အတွက်ကလေးချက်မှာတော့တလောက်ကိုနှစ်ကြိမ်သွားပြရပါတယ် တဟင်းကိုနှစ်ပတ်ပေါ့နော်သင်တန်းရှိတယ်။ကျောင်းကျက်ကကြတော့ကျောင်းမှာကအဲဒီအဖွဲ့စည်းနဲ့ကျောင်းသားတွေနဲ့ဟိုပဲ focus လုပ်တယ်။နောက်ပြီးတော့ community မှာလည်း volunteer တွေပေါ့နော်လိုက်လုပ်ပေးတယ်အဲ့လိုအားလည်းအချိန်ကြီးကြလို့ရှိရင်လည်းဒီလေးတက်မှာအလုပ်အတွက်ကကြတော့အဆင့်တခုပြီးတခုတက်ဖို့အတွက်ကစာမွေးဖြေရတယ်ဆိုတော့အားလည်းအချိန်ကြလို့ရှိရင်လည်းအဲ့လိုသူတို့ဖြေရတဲ့စာမွေးအတွက်ပေါ့နော်အဲ့ဒါလေးစာလေးတက်ပါတယ
်။မင်းစင်ပြောတယ်စစ်တပ်ထဲဝင်ပြန်လိုက်ပြီးချိန်နဲ့မှပဲတက်ကသူကိုလည်းတက်နေတယ်ဆိုတဲ့ခါကျတော့စစ်တပ်ကကိုတက်ကသူတက်တဲ့အတွက်ကိုအကုန်လုံးစိတ်တွေပါတယ်တာဝန်ယူသလားသိချင်တယ်နောက်ပြီးကိုအောင်တဲ့ခါကျရင်ရောစစ်တပ်ထဲမှာကိုအတွက်ဘယ်လိုမျိုးအခွင့်အလမ်းပေါ်လာမလဲဆိုတာလည်းသိချင်ပါတယ်ရှင
်အခုတက်ကသူတက်နေတဲ့အချိန်မှာတော့စစ်တပ်ကတော့ကျောင်းစိတ်ပေါ့နော်သူတို့ပေးပါတယ်စမက်စတာတစ်ခုကိုသူတို့က4500ပေးပါတယ
်ဟုတ်ကဲ့
နောက်ပြီးသွားလို့ရှိရင်စာအုပ်စိတ်နောက်တက်စီကဘာညာပေါ့နော်အဲ့လိုမျိုးအတွက်ကတော့တလားကို400လောက်သူတို့ပေးပါတယ
်ဟုတ်ကဲ
့ကျောင်းပြီးွားလို့ရှင်ရင်တော့အခွင့်အရေးတွေကတော့အများကြီးရှိတယ်ပေါ့နော်မက်စတာတက်ချင်လို့ရှင်လည်းသူတို့စစ်တက်ကလေပြီးတော့သူတို့နောက်ကျောင်းစိတ်သူတို့ထပ်ပြီးတော့ထုတ်ပေးပါတယ
်
ဟုတ်ကဲ့ဒါမှမဟုတ်လို့ရှင်လည်းဘိုးသင်တန်းသွားချင်လို့ရှင်လည်းသူတို့ဘက်ကလေပြီးတော့ပရိုဂရမ်တွေပေါ့နော်အများကြီးရှိတယ်သူတို့ဝယ်ပြီးွားတဲ့အတွက်လည်းတက်ရမယ့်ဟာလည်းရှိတယ်နောက်ပြီးွားလို့ရှင်အထက်ကလူွားလေပြီးတော့ကိုကို၆ခန့်ကျက်စာရေးပြီးတော့လည်းသူတို့ဘက်ကလည်းပြီးတော့အဲ့လိုမျိုးပိုဖြစ်ဖို့အတွက်ပေါ့နော်လှုပ်ပေးတာလည်းရှိပါတယ
်ဒီအနေထားမှာပေါ့နော်အခုအမေစင်ကကြောင်းနေပြီးသွားပြီဆိုတဲ့ခါကျတော့ဆွတ်ဆွတ်ပြောသလိုခွင်လန်းနေရလေစစ်တပ်ကဖွင့်ထားပြီးတယ်ဆိုတော့ဘယ်လန်းကိုရွေးဖို့အမေစင်စိတ်ကူးထားလဲရှင
်အဲကျမကတော့ဘိုတင်နန်းကိုစိတ်ကူးထားပါတယ်ရှင
်ဘိုတင်နန်းတက်ဖို့ကဘာတွေလိုအပ်ပါလဲ
ဘိုတင်နန်းတက်ဖို့ကတော့အဲ့မှာဖြေရတဲ့ဆောင်မူပဲရှိတယ်ကျမစစ်တပ်ထဲဝင်တဲ့ဆောင်မူပဲချက်နည်းနည်းပို့ပြီးတော့ခတ်တယ်ပေါ့နော်တင်ချာလို့အင်္ဂလိပ်စာလို့အာနောက်ပြီးတော့လေတက်လည်းဖြစ်နေတဲ့သူကသူတို့လင်းရင်ဆက်အကြောင်းနေပေါ့နော်အဲ့ဒါလေးသူတို့မေးပါလေအဲ့ဒီဆောင်မူပဲမှာတော့နောက်ပြီးတော့ physical training အတွက်လည်းသူတို့ထပ်ပြီးတော့မေးတယ်ကျမရေးလည်းသူတို့ထပ်ပြီးတော့စစ်ပါတယ်ဒီဘိုးတင်နန်းကိုတက်ဖို့ကြောက်တာကျမရဲ့တမူဝလေးပြီးတော့ပေါ့နော်သူတို့ထောက်ခံချက်ရေးပေးရပါတယ်ဒီစစ်တပ်ထဲမှာကျမကဘလောက်ကောင်းတဲ့အတွက်သူတို့ဘလောက်ကျမကိုလိုတဲ့အတွက်ပေါ့နော်နောက်ပြီးတော့ဒီကျမကျမရေးရလည်းဘလို့ကောင်းပါတယ်ကျမရဲ့ဟိုစိတ်တက်ကလည်းဘလို့ကောင်းတယ်ပေါ့နော်အဲ့အတွက်သူတို့သူ့ရှိရလေးပြီးတော့ထောက်ခံချက်လိုပါတယ
်ဆိုတော့အခုလက်ရှိအခြေအနေမှာမီးစင်ပါဆက်လို့မယ်တော့မာစတာရင်တက်မှလားဘူတင်နောင်းရင်လို့မှလားဘူတင်နောင်းလို့ပြီးတော့မှမာစတာတက်မှလားအဲ့ဒါလေးနည်းနည်းရှင်းပြပြီးပါလ
ားတကယ်ပြောလို့ရှိရင်ဟိုနှစ်ခုကိုတပြိုင်တည်းအလုပ်လို့ရပါတယ်ရှင်နှစ်ခုဆိုတာကတော့မာစတာနဲ့ဘူတင်နန်းနဲ့ပေါ့နှစ်ခုစလုံးကိုပေါင်းပြီးတော့တပြိုင်တည်းလုပ်လို့ရပါတယ်ရှင်ဒါပေမဲ့ကျမအတွက်ကကြတော့ဟိုမာစတာကရေးကြည့်နေတဲ့အတွက်မာစတာကိုအရင်တက်ပါမယ်ရှင
်နောက်ဆုံးအနေနဲ့မေးချင်တာကတော့မေးစင်အခုတဲ့ဆက်တဲ့နှစ်တည်းရပါတော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့ဘွဲရပြီးတော့စတက်ထဲဝင်ဖို့ကြိုးပမ်းနေတယ်ဆိုတော့ကို့ဘဝကိုပြန်ပြောင်းကြည့်လို့ရှိလို့ရှိရင်အတူချုံပေါ့နော်ဘယ်လိုသုံးသပ်ပါလဲရှင
်ကျမကဒီမှာရောက်နေတာတော့ဟုတ်ပါလဲဟိုပြန်ပြီးတော့ကြီးခဲ့လို့ရှိရင်တော့စူးစမ်းတာရပါတော့နော်အမေရိကန်ကိုစရောက်သေးကအင်္ဂလိပ်စကားကလည်းသိမတတ်လူအပြောခံတာလေးတွေလည်းရှိခဲ့တာပေါ့ဒါပေမဲ့အဲ့ဒါလေးကိုဖယ်ပြီးတော့ကို့ဘဝကိုဒီနိုင်ငံကိုအခွင့်ရေးပေးတယ်ဆိုပြီးတော့စူးစမ်းလာပြီးတော့ကျမနဲ့ကျမအမေပေါ့နော်နှစ်ယောက်သားရုံးကန်ပြီးတော့တဖြည်းဖြည်းနဲ့ပေါ့ဆော်ရီဒါလေးပြီးတော့ဒီ foreign international ရောင်းလို့ကျမမေကလည်းကျမကိုပြောတာပေါ့နော်ဝေးရပြီပါလို့ရှိရင် तू ပြောပါလေတဲ့ဆိုတော့ तू ဖြစ်ချင်တဲ့ဆန္ဒလေးအတိုင်းဝေးရအောင်လို့ပေါ့နော်လို့နောက်ကျမဖြစ်ချင်တာလည်းဒီစက်တက်ထဲဝင်ပြီးတော့စက်တက်မှာလည်းယာသူကြီးရဲ့အထိပေါ့နော်ဟိုကပြင်ဆင်ရတဲ့အထိလောက်ပြီးတော့ဒီမှာမိဘနှစ်ယောက်စလုံးကိုအသက်ကြီးသွားလို့ရှင်သူတို့နှစ်ယောက်တို့ကဘာမှမပူမင်အောင်လို့ပေါ့နော်အလိုနေစေချင်တယ်ပေါ့နေစေချင်တော့အခုဒီလိုအမေရိကလေးပြီးတော့ပေးတဲ့ဒီအခွင့်အရေးကိုရအောင်ယူပြီးတော့ဒီမှာဒီလိုလှုပ်ခဲ့တာပေါ့နော်အဲ့ဒါလေးပြန်ပြီးတော့ပြန်ကြည့်လို့ရှင်ငိုစရာလေးတွေရှိတယ်ပျော်တဲ့နေရာလေးတွေရှိပါတယ်ရှင
်ငိုစရာလေးတွေရှိတယ်ဆိုတော့ငိုစရာလေးပျော်စရာလေးနည်းနည်းပြောပြပေးပါလားကျမတို့မျှဝေလို့ရလား
ငိုစရာလေးရကြတော့ဒီစားရောက်တဲ့အချိန်မှာဒီမှာပြီးကိုလွမ်းတာပေါ့အမေရိကန်ကိုရောက်တဲ့အချိန်မှာကိုယ်နိုင်ငံလည်းမဟုတ်ဘူးသူတို့စကားကိုလည်းမတတ်ဘူးလူများပြောနေတယ်အဲ့လိုခံခဲ့ရတာပေါ့အเจ้าမဆိုလို့ရှင်နဲ့စကားမပြီးလို့ဆိုပြီးတော့အမေရိကန်အเจ้าမလေးရလေးကိုပြောတာလေးတွေခံခဲ့ရတယ်ဒါပေမဲ့ဆီယမလေးရလည်းအကုန်လုံးတွေးကြမြငါးတန်းနဲ့ရပေါ့ဒီကောလိပ်ကျောင်းအထိသူတို့မြဆီယမလေးအကုန်လုံးသူတို့ကူညီပေးကြတယ်အင်္ဂလိပ်စာတက်ဖို့အတွက်အစားဆုံးပေါ့နော်ဟို scholarship ရဖို့အတွက်ကအစဒီ college ကျောင်းပြီးွားပြီးတော့ဒီကတွေ့ခဲ့တဲ့ ပေါ်ဆိုင်စာရီယာစာသူတို့အားလုံးကိုအလုံးစကူညီပေးကြတယ်။ပြောစရာကြတော့ကြည့်လေလို့ရှင်အမေရိကန်ကိုစာရောက်ကြပြောရဲစုံညာစာခဲ့ရတာပေါ့။အခုကြတော့ကျမရဲ့ကျမအမေရဲ့အဲ့လိုမျိုးလေးပဲအေးစစ်စစ်နေအခုနေနေရတယ်ပေါ့။အဲ့ဒါလေးကိုပြန်ပြီးတော့ကြည့်ခဲ့လို့ရှင်ပေါ့
။ကျေနပ်မိတာပေါ့
။ဟုတ်ကဲ့ပါ
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
တလလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအပတ်စဉ်တောက်ကြနေညပိုင်းမှာအသစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေမနေ့ခင်တိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးတော့နားဆင်လည်လာကြရမယ်သိပ္ပံနဲ့နိပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရဲ့ရှင
်။ကမ္ဘာတလွားမြို့ကြီးတွေမှာမြို့ချဲ့တဲ့အခါဘေးဝန်းကျင်ကိုချဲ့လေရှိကြပေမဲ့စင်ကာပူမှာတော့ဘေးချဲ့စရာနေရာမရှိတော့တဲ့အတွက်မြေအောက်ကိုတူးပြီးအတုံးချဖို့ကြိုးစားနေကြတာပါစင်ကာပူမှာမြေအောက်ချဲ့ဖို့ဘယ်လိုလုပ်နေလဲဆိုတာနဲ့မြေအောက်မှာဆောက်ထားတာတွေကိုလူတွေသုံးမယ်ဆိုရင်သတိထားတဲ့နာရီဒီတစ်ပတ်မှာပြောပြပေးပါရစေလက်ရှိမှာလူရေ9သန်းခွဲကျော်နေထိုင်တဲ့စင်ကာပူဟာစတူယန်မိုင်280နီးပါးကျယ်ဝန်းပြီးရန်ကုန်တိုင်းထက်နည်းနည်းပဲပိုကြီးတာပါတနေ့တခြားတိုးလာနေတဲ့လူရေအတွက်မိုးမျောတိုက်ကြီးတွေအပြင်ပင်လယ်အထိအဆောက်အုံတွေတိုးချဲ့ဆောက်လုပ်ထားတာကလည်းအခုဖွံ့ဖြိုးရေးအတွက်နေရာသစ်ဖြစ်နေမြေအောက်မှာတိဆောက်ဖို့လုပ်နေတယ်လို့နိုင်ငံဤပညာတက္ကသိုလ်ကမြို့ပြအင်ဂျင်နီယာပါမခချူချင်းကပြောပါတယ
်။ Currently we have underground animation
လက်ရှိမှာတော့မြေအောက်မှာလက်နက်တူလောင်ယုံနဲ့ရေနံလောင်ခံအပြင် shopping center တွေအများကြီးရှိနေပြီးအကြခင်မြေအောက်ဘူရာယုံတွေစောက်တော့မှာပါမြေအောင်သိပ္ပံဥယျာဉ်ဒါမှမဟုတ်သိပ္ပံစင်တာဆောက်ဖို့လဲလေ့လာနေပါတယ်ကျွန်တော်တို့နိုင်ငံဤပညာတက္ကသိုလ်အတွက်မြေအောင်ဓာတ်ခွဲခန်းတွေနဲ့စာသင်ခန်းတွေဆောက်ဖို့ပါလုပ်နေပါတယ်အခုချိန်ထိတော့စင်ကိုမာနေရာချဲ့ဖို့လုပ်ရင်မြေပေါ်မှာပဲဘေးကိုချဲ့တာများတယ်နောက်ထပ်ချဲ့မယ်ဆိုရင်တော့မြေအောင်မှာချဲ့ဖို့လုပ်မှာပါ
မြေပေါ်မှာနေရာလွတ်တွေရှိနေစေဖို့အတွက်တူလောင်ရင်ပို့ဆောင်ဆက်သွယ်ရင်းနဲ့ဝန်ဆောင်မှုတွေကိုမြေအောင်မှာထားမယ်လို့2019 March လတဲ့ထုတ်ပြန်တဲ့စင်ကာပူဖွံ့ဖြိုးရေးအစီအစဉ်အကြမ်းမှာဖော်ပြထားပါတယ်။အဲဒီမှာအင်တွေတိဆောက်ဖို့အစီအစဉ်တော့မပါသေးပါဘူး။ကနူးဆောင်ရွက်ဖို့စမ်းသပ် area 3ခုတတ်မှတ်ပြီးမြေအောက်လမ်းညွန်မြေပုံထုတ်ဖို့3ပတ်မြန် 3D နေပညာသုံးမယ်လို့ဖွံ့ဖြိုးရေးအစီအစဉ်ရေးဆွဲတဲ့မြို့ပြပြန်လည်ဖွံ့ဖြိုးရေးအာဏာပိုင်အဖွဲ့ကပြောပါတယ်။မြေအောက်မှာရထားလမ်းနဲ့9မိုင်ခွဲလောက်ရှိတဲ့အဝေးဝေးလမ်းတွေကိုဥမြင်လှိုင်ကောင်းတူးပြီးဖောက်ထားတဲ့စင်ကာပူမှာကမ္ဘာအကြီးဆုံးမြေအောက်အေးပေးစနစ်ရှိတယ်လို့စင်ကာပူပေါ်လီတက်နည်းပညာဌာနကအင်ဂျင်နီယာချုပ်ဖူယန်ပွန်ကပြောပါတယ
် SP we are operating the world largest underground district cooling system
စင်ကာပူပေါ်လီတက်ကမရီနာဘေးမှာစောက်ထားတဲ့ကမ္ဘာအကြီးဆုံးမြေအောက်အေးပေးစနစ်ကိုတောင်းယူလက်ပတ်နေတယ်လို့မရီနာဘေးတစ်ဝိုက်ကအစောဦးတွေအတွက်ပါအေးတက်ပေးပါတယ်ဗဟိုအေးပေးစနစ်လုပ်ထားတဲ့အတွက်တရက်စစ်ဆိုင်ကရာခိုင်နှုန်း40လောက်တက်တာသွားတာပါမြေအကျယ်ဝန်းလိုအပ်ချက်ကလည်းကုဗမီတာ3000လောက်တက်တာသွားတဲ့အတွက်ဒီတစ်ဝိုက်ကအဆောက်အဦတွေဥပမာ Marina Bay Sands Hotel ဆိုအပေါ်ဆုံးတက်မှာရေကူးကန်ကြီးစောက်ဖို့ဈေးရသွားပါတယ်
။အခုလိုမြေအောက်မှာအဆောက်အဦစောက်တာဟာမြေနေရာထွက်လာရုံနဲ့မကဘဲအပူပိုင်းဒေသစင်ကာပူလိုနိုင်ငံမှာဆို40အတွက်သုံးရတဲ့လျှက်စစ်စွမ်းအင်ပမာဏကိုပါရှော့ချနိုင်တာပါ။တစ်နှစ်တစ်နှစ်ကားဆင်းရဲ1000လောက်ကထွက်တာနဲ့ညီတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ချိန်3000ခွဲနီးပါးလောက်ရော့စေတဲ့အတွက်ဝန်းကျင်အတွက်အဆင်ပြေပါတယ်။အခုလိုမြေအောက်ဆောက်ဦးတွေဆောက်လုပ်ပြီးလို့လူတွေတော့လာသုံးဆွဲမယ်ဆိုရင်တိထားအမှားတွေကိုတော့စင်ကာပူကမြို့ပြနယ်သဘာဝဝန်ကျင်ဆိုင်အင်ဂျင်နီယာဒေါက်တာကဝင်းကအခုလိုပြောပါတယ
်မြေအောက်ဆိုတော့ပြည့်ရတိုင်းနဲ့လေမြေဝင်တွေကလည်းရှိမှာမဟုတ်ဘူးအမြေအောက်လည်းရှိမှာမဟုတ်ဘူးအဲ့တော့အဓိကအရေးကြီးတာတော့ ventilation ကောင်းဖို့ပေါ့အသက်ကောင်းအောင်စီမံမှုတွေ ventilation ကောင်းအောင်ပေးဖို့လုပ်တယ်ပြီးတော့ lighting ပေါ့အရေးအောင်လုံးလုံးလောက်လောက်ပေးဖို့ဒီပါတယ်အဓိကအရေးကြီးတဲ့နောက်တစ်ချက်ကတော့တကယ်လို့ဒီအောက်မှာတစ်ခုခုဖြစ်ခဲ့ပြီးဆိုလို့ရှိရင်ဒီလူတွေဘယ်လိုကယ်ထုတ်လဲ evacuation ဘယ်လိုလုပ်လဲအဲ့ဒီအချက်ကိုကြိုပြီးတော့စဉ်းစားထားတာပဲဟိုစင်ကာပူမှာဆိုလို့ရှိရင် project တစ်ခုထောက်မလို့ရှိတယ်အဲ့ဒါဟိုကျန်တဲ့ construction engineering ကိုလုံးဝအသိပညာဒါပေမဲ့အဲဒီ civil defense ဌာနကလူတွေကိုဘယ်လို evacuate လုပ်မယ်ဆိုတဲ့ design ကိုပြန်ပြင်ခိုင်းထားလို့အဲဒီဟာကိုလုပ်နေကြတယ်အသုံးပြုနေတဲ့အချိန်မှာအတိအကျအရေးကြီးတာတော့အဲဒီ evacuation နဲ့အန်ဒီရဲ့ဒဇုံတစ်ခုကြာရောက်လာရင်ဒီလူတွေဘယ်လိုပြန်ထုတ်လဲအဲ့တော့နောက်တစ်ခုက emergency preparedness ပေါ့အရေးပေါ်ရင်ဘယ်လိုလုပ်ရမလဲဆိုတော့လူတွေရဲ့အသက်အန္တရာယ်လူတွေရဲ့လုံခြုံရေးအတွက်ထွက်ပြေးစဉ်းစားနေပါတယ
်ဒီစင်ကာပူမှာအခုစောင့်ထားတဲ့ underground storage နဲ့မြေောက်ယထာလန်တွေမှာဘာပြဿနာတွေများကြီးကြီးမားမားတွေ့ရလဲ
ဟိုမြေောက်ယထာလန်တွေဆိုလို့ရှိရင်ဒီ geological rock ကိုဒီချင်းနေတော့ဘာမှပြဿနာမရှိဘူးမြေထားလာမှာတခါလေအလက်ထရစ်စတီကတ်ဒေါင်းဖြစ်တော့မြေထားကြီးကျန်ကြတယ်အဲ့ဒီတော့ပဲကြားတယ်ပေါ့ဒါမိန်တိန်နင်းဆယ်ပေါ့ကျန်တဲ့ဟိုကြောက်နေပတ်သက်လို့ပြောလို့ဒီနေ့ပတ်သက်လို့တော့ဘာမှမကြားဘူးနောက်တစ်ခုကပြီးသွားတဲ့အမဆူရီးစီစဉ်တစ်ခုမှလည်းဘာမှကြော်လို့ဒီကွန်တင်ဂျင်အနေနဲ့ဘာမှပြဿနာထူးထူးထူးထူးမကြားမိပါဘူ
းအခုစင်ကာပူကအပေါ်မှာအဆောက်အဦမြင့်နေဆောက်ထားရှိတယ်ဆိုအောက်မှာပါအဲ့လိုဆက်ဆောက်တယ်အောက်မှာပါတူးလိုက်တယ်ဆိုရင်အပေါ်ကအဆောက်အဦတွေမှာတည်ငြိမ်မှုရှိပါမလားရှိပြီးသားအဆောက်အဦတွေပေါ့နော်
ဒီမှာဒီအောက်တန်းနေရေထားလမ်းတွေကားလမ်းတွေနောက်တစ်ခုကဒီဝစ်တန်နယ်ကြီးဟာရတော့ဒီတန်နယ်ကြီးဟိုသူကပြမထားလဲဆိုတော့ highway လမ်းကြီးအောက်မှာပဲဖောက်ထားတာအပေါ်မှာပါအဆောက်အဦမှမရှိဘူးတန်နယ်ဘလောက်အဆောက်အဦတွေအောက်ကနေမဖြစ်အောင်လို့သူကကာဝယ်ထားတယ်တန်နယ်ဘလောက်ရှောင်းတယ်ရတော့ဒီအဲ့ဒီ MRT တန်နယ်ကြီးကအကုန်လုံးကတကယ်ဟိုလမ်းမအကြီးကြီး highway ကြီးအောက်ကပဲဖောက်ထားတယ်အဲ့ဒါကြောင့်မလို့ဒီပေါ်နဲ့ဒီအောက်ရဲ့ stability ကဘာမှပြဿနာမရှိဘူးနောက်တစ်ခုက storage space နဲ့ခုကတစ်ခုကလည်းတကယ်ဟိုတောကြီးထဲမှာရှိတယ်ကြောက်တောင်ကြီးအောက်ထဲမှာဆောက်ထားတာဆိုတော့အပေါ်မှာမရှိဘူးနောက်တစ်ခုကရေနံနှောင်းကန်ကလည်းတကယ်စင်ကာပူကျွန်းရဲ့တောင်ဘက်ကပင်လယ်ကြီးအောက်ပေါ့ underground sea bed ကြီးအောက်မှာဆောက်ထားတဲ့အတွက်ကြောင့်လို့ဒါလည်းအပေါ်ရဲ့ stability ကဘာမှပြဿနာမရှိ
ရန်ကုန်မှာရောဖြစ်နိုင်ပါမလားဒါမျိုးတွေဘာလို့မြေပုံတွေထုတ်ပြီးလုပ်မယ်ဆိုရင်အဆင်ပြေနိုင်ပါမလား
အဲ့ဒီအန္တရာယ်ကိုလည်းဘာမှဆိုမြေရောက်မြေထားလမ်းမှာ MRT တန်နယ်တို့ကားတန်နယ်ဒါတရတော့မြေဟိုကြောက်သိပ်ပြီးမမာရင်လည်းဖြစ်တယ်ဥပမာစင်ကာပူမှာရှိတဲ့တန်နယ်တွေဆိုလို့ရှိရင်ဒါ soil တွေထဲမှာလည်းပွားနေတာအဲ့တော့ရန်ကုန်ကျွန်းအနေထားနဲ့ဆိုလို့ရှိရင်ဒီတန်နယ်တွေပေါ့ MRT တန်နယ်မြေထားလမ်းတန်နယ်မြေထားကားလမ်းတန်နယ်ဒါတွေကဖြစ်တယ်အဲ့မဲ့ tourist event တွေတို့အဲ့ဒီ shopping center တို့ဟာမျိုးစုံလုံးရှိရတော့ဒါ competitive တော့ပေါ့ကြောက်တည်တော်တော်မာတဲ့အထက်မှာဆောက်ဖို့တင်းရန်ကုန်မြို့ရဲ့ underground geology ကြောက်တည်ကနေနဲ့စက်တန်းတူတဲ့ကြောက်တည်ဆိုတော့သူတို့ကဆုံးဖြစ်ပါမလားအဲ့ဒီတခုပဲဆိုရင်ပါလေဒီမှာတော့ underground excavation တို့တဲ့ကြောက်တည်ကဆက်လက်တန်းနှစ်သမောင်းရာနဲ့ချီတဲ့ကြောက်တည်တော့ဒီကကြောက်တည်ကတော်တော်ကြီးကိုမာတယ်ဆိုတော့ဒီမှာ tourist event တွေဆောက်လို့ရတယ်အဲ့ရန်ကုန်ရဲ့ကျော်လို့ကြီးရတော့အဲ့လောက်မှလည်းကြောက်နေရှိနေရှိသိသိချာချာစူဇန်လေးလာပြီးမှဆောက်ပြပါတယ
်ဒေါက်တာကောင်ဝင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆက်ကြရအောင်
တခင်မြတ်သက်စီစဉ်တက်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညမှာအသစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်တိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။ဒီကနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုတခင်မြတ်သက်ကပြောပြပေးပါဦးမယ်ရှင်။
ရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖြတ်ရေးအတွက်ကဘာတလွန်ဆန္ဒပြလှုပ်ရှားနေကြပြီးပါဝင်သူတသန်းကျော်မယ်လို့ဆန္ဒပြရေးစီယုံလှုံ့ဆော်သူတွေကပြောပါတယ်။အာရှဒေသတလွန်မှာတောက်ကြံနေဆန္ဒပြပွဲတွေစတင်ရမှာကျောင်းသားကျောင်းသူတွေအပါအဝင်လူပေါင်းသန်းနဲ့ချီးပြီးလမ်းမတွေပေါ်ထွက်လာပြီးကုလသမဂ္ဂညီလာခံမှာရာသီဥတုဖောက်ပြန်မှုတိုက်ဖြတ်ရေးကိုအလေးထားဖြေရှင်းဖို့တောင်းဆိုခဲ့ကြပါတယ်။အာဖရိကနဲ့ဥရောပတလွန်နိုင်ငံတွေမှာလည်းအလားတူဆန္ဒပြတောင်းဆိုတဲ့လူအုပ်ကြီးတွေကိုတွေ့ရပါတယ်။အီရန်ဗဟိုဘဏ်ကိုပိတ်ဆို့အရေးယူမဲ့စီးရင်နဲ့မှာထက်တွင်းလိုက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာကြေညာလိုက်တဲ့အတွက်အီရန်နိုင်ငံပေါ်မှာစီးပွားရေးအရာဖိအားပေးမှုတွေထပ်ပြီးတိုးမြင့်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဆော်ဒီအာရေဗျနိုင်ငံတွင်းကရေနံလုပ်ငန်းနဲ့သက်ဆိုင်ရာနေရာတွေကိုတိုက်ခိုက်ခံရပြီးအခုလိုပိတ်ဆို့အရေးယူမှုကိုချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒီနှစ်ကုန်ထိထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်ဆဲမယ်လို့ဒီမြန်မာနယ်စပ်ခြေဆိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့၃ဘွဲ့ကတောက်ကြံနေမှာကြေညာလိုက်ပါတယ်။တမတော်ဘက်ကတော့စစ်တိုင်းကြီး၅ခုမှာအပြစ်ရကြောင်းကြေညာထားတာဖြစ်ပြီးအခုလိုနှစ်ဖက်စလုံးအပြစ်ရကြေညာနေကြပေမဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေတွင်းမှာတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေသလိုရခိုင်အေအေတို့တိုက်ပွဲစဉ်တွင်တိုက်ခိုက်မှုတွေဟာ တတဖန်စီထိန်သိမ်းခံမှုစစ်ဘေးရှောင်မှုတွေပေါ်များလာပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအမျိုးသမီးနဲ့ကလေးရဝင်ကြီးကရိုဟင်ဂျာဒုက္ခသည်တွေပြန်ရအကူအညီပေးဖို့ဒဏ္ဍသဟာယအဖွဲ့ကိုပန်ကြားခဲ့ပါတယ
်စနေမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါအခုမနက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ပါတယ်ဗီအိုသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေဗီအိုကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.